Welcome to the Voice of America in Burmese.
Washington, VOA American, Tangani, November 20th, Taujian, season, Myanmar, ကျွန်မကခင်စီစဉ်တွေကိုမြန်မာဆန်တော်ချင်းမနဲ့6နာရီကနေခုနှစ်နာရီထိလိုင်းလုံးမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူကြောပြပေးပါမယ်။ကိုဗစ်-19ရောဂါဖြစ်ပွားစေတဲ့ကိုရိုနာဗိုင်းရပ်အတွက်ထိရောက်ပြီးစိတ်ချရတဲ့ကာကွယ်ဆေးရဖို့ကမ္ဘာတစ်လောကျူးစမ်းမှုတွေကနေစက်တင်ဘာလဗြိတိန်ဆီးကုမ္ပဏီစီကသတင်းကောင်းကြားခဲ့ AstraZeneca ဆေးကုမ္ပဏီကြီးရဲ့ Oxford တက္ကသိုလ်နဲ့ပူးတွဲပြီးစမ်းသပ်နေတဲ့ကာကွယ်ဆေးဟာအလားအလာကောင်းကြောင်းနာမည်ကြီး Lancet ဆေးကျန်တွေကရေးသားခဲ့တာဖြစ်ပါတယ်။နှစ်ကြိမ်ထိုးဖို့အတွက်လိုအပ်တဲ့ဒီကာကွယ်ဆေးကိုစမ်းမာတဲ့လူရဲ့လူအားပေး960နဲ့အသက်80နှစ်အထက်လူကြီးလူအားပေး240ရုံးနဲ့ဒုတိယအဆင့် Stage 2စမ်းသပ်မှုတွေလုပ်ခဲ့ရမှာအလားအလာကောင်းကြောင်းတွေ့ခဲ့ရတာပါ။အခုဒီကာဝယ်ဆေးကိုနောက်ဆုံးအဆင့် stage 3မှာစမ်းသပ်နေပြီဖြစ်ပါတယ်။ဂျာမနီက BioNTech နဲ့လက်တွဲပြီး Pfizer ဆေးကုမ္ပဏီကနေစမ်းသပ်နေတဲ့ကာဝယ်ဆေးဟာရာနှုန်း90ကျော်ထိရောက်မှုရှိတယ်လို့ American ချေဆိုင် Moderna ကလည်းသူတို့ရဲ့ကာဝယ်ဆေးဟာ95ရာခိုင်နှုန်းထိရောက်မှုရှိကြောင်းဒီသတင်းပတ်တယ်မှာပဲကြေညာခဲ့တာပါ။ဂျာမနီနိုင်ငံမှာ Coronavirus ကူးစက်မှုနှုန်းဟာစိုးရိမ်ရတဲ့အခြေအနေမှာဆက်ပြီးရှိနေပေမဲ့နိုင်ငံတွင်းတချို့နေရာတွေမှာလော့ကဒေါင်းချကန့်သက်မှုတွေအလုပ်ဖြစ်တဲ့လက္ခဏာတွေ့နေရတယ်လို့ဂျာမနီကူးစက်ရောဂါထိန်းချုပ်ရေးဆိုင်ရာဌာန Robert Koch Institute အကြီးအကဲလိုတာဝီလာကပြောပါတယ်။ဂျာမနီနိုင်ငံမှာဒီရောဂါကူးစက်မှုတိုးလာတာကိုထိန်းချုပ်နိုင်မှုအတွက်နိုဝင်ဘာလဆန်းကစပြီးကင်းကျက်တဲ့ကန့်သက်မှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ကျောင်းတွေနဲ့ဈေးဆိုင်တွေမှာအပတခြားစားသောက်ဆိုင်တွေအပန်းဖြေနေရာတွေနဲ့အရက်ဘားတွေအလုံးကိုပိတ်ထားရတာပါ။ဒါကြောင့်အခုဆိုသတင်းတစ်ပတ်လောက်ကူးစက်မှုတိုးလာတာမရှိဘူးလို့မစ္စတာကလော့ကသတင်းတောက်တွေကိုပြောပါတယ်အခုလိုကန့်သတ်မှုချထားစဉ်ကတော့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကနိုဝင်ဘာလတစ်လလုံးထားရှိမှာဖြစ်ပြီးဒီဇင်ဘာခရစ်စမတ်အားလိုက်ရဲ့အတွက်တချို့ကန့်သတ်မှုတွေကိုဖြေလျှော့ပေးနိုင်တယ်လို့ညွှန်းလင်းကြောင်းပြောခဲ့တာပါဂျာမနီမှာဒီရောဂါကူးစက်ခံသူ၈သိန်းခွဲကျော်နဲ့တည်ဆောက်ရသူက13,000ကျော်ရှိပါတယ်နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာရှင်းသပြေးနေမှာအရေးပါတဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အွန်လိုင်းမှာတွေ့ဆုံပြီးသူ့အစိုးရအဖွဲ့အကူပြောင်းကာလအတွက်ဆက်ပြီးလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရလဒ်ပြောင်းလဲစေဖို့တရားရေးဆိုင်ရာကြိုးပမ်းမှုတွေကိုဆက်ပြီးလုပ်နေတာပါကျန်းသစ္စာကျင်းစောမဲ့ဇန်နဝါရီ20ရက်ကိုနှစ်လပဲလိုတော့ချိန်မှာမစ္စတာဘိုင်ဒန်ဟာသူ့ဌာနဒယ်လာဝဲပြည်နယ်ဝယ်မန်တန်မြို့ကနေနယူးယောက်ပြည်နယ်ကဒီမိုကရက်တစ်ပါတီဝင်အုပ်ချုပ်ရေးမှုအန်ဒရူးကူမိုနဲ့အာကန်ဆော့ပြည်နယ်ကRepublican Party ဝင်အုပ်ချုပ်ရေးမှူးအာဆာဟတ်ချင်ဆန်ပါဝင်တခြားပြည်နယ်ခေါင်းဆောင်တွေနဲ့ online ကနေတွေ့ဆုံကြတာဖြစ်ပါတယ်။ online ဆွေးနွေးပွဲမှာသူသမ္မတတာဝန်ဆထမ်းဆောင်တဲ့အခါ American နိုင်ငံနဲ့ coronavirus ကူးစက်မှုတိုးမြင့်နေမှုထိန်းချုပ်ရေးဆိုင်ရာသူ့အစီအစဉ်တွေနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့ရှိတယ်လို့သူ့ရဲ့သမ္မတအင်ဂျူလင်းနဲ့တက်တမ်းမဆခင်ဘာတွေလှုပ်ဆောင်နိုင်မယ်ဆိုတာတွေကိုပါဆွေးနွေးဖို့ရှိပါတယ်။ American နိုင်ငံမှာတနည်းကိုလူပေါင်း300ချီကူးစက်မှုရှိနေပြီးတချို့နေရာတွေမှာဆိုသတင်းရှိတောင်းထင်ကူးဆက်ခံရတာပါအခုဆိုအမေရိကန်နိုင်ငံမှာဒီရောဂါကူးဆက်ခံသူက2သိန်းခွဲကျော်နေပါပြီဒီရောဂါအတွက်ကာဝယ်ဆေးတွေဆေးပစ္စည်းတွေနဲ့ပတ်သက်ပြီးထရမ့်အစိုးရအဖွဲ့လှုပ်ဆောင်ထားတဲ့အချက်လက်တွေကိုနောက်တာဝန်ယူရမယ်ဘိုင်ဒန်အရာရှိတွေစီတရားဝင်လွှဲပြောင်းပေးစပြီးလှုပ်ဆောင်ဖို့ဒါဇင်နဲ့ချီတဲ့ပြည်သူ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကထရမ့်အစိုးရအဖွဲ့ကိုချက်တပြင်းနေမှာတိုက်တွန်းခဲ့ကြပါတယ်ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ခံနေရတာဒီနှစ်2020ထဲမှာဒုက္ခသည်တွေအတွက်ပြည်내နေရာချထားတဲ့လှုပ်ဆောင်မှုကိုအနည်း20လောက်အတွင်းအ ਨੇ ဆုံးဖြစ်သွားစေခဲ့တယ်လို့ဒုက္ခသည်တွေအတွက်အကောက်အွယ်ပေးရေးကိုပါထိခဲ့စေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR အဖွဲ့ကချက်ချင်းပြင်းနေမှာသတိပေးလိုက်ပါတယ် UNHCR ကထုတ်ပြန်တဲ့အချက်လက်တွေအရဒီနှစ် January ကနေ September လကုန်အတွင်းပြည်내နေရာချထားပြီးတဲ့ဒုက္ခသည်က1000ကျော်ပဲရှိတာပါမနစ်ကတော့5000ကျော်ရှိခဲ့ပါတယ်ရှေ့ပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM နဲ့ EU ဥရောပသမဂ္ဂတို့ရဲ့ online အစည်းအဝေးမှာတော့ခိုလုံသူတွေရောအင်းရှင်နိုင်ငံတွေအတွက်ပါလုံခြုံရေးနဲ့အဆင်ပြေရေးဟာအရေးကြီးကြောင်း IOM အကြီးအကဲကပြောပါတယ်ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကတော့ EU ဟာရှေ့ပြောင်းနေထိုင်သူတွေနဲ့ခိုလုံခွင့်တောင်းခံသူတွေနဲ့ပတ်သက်ပြီးအရင်ကနေမတူတဲ့သဘောတူညီချက်အစ်စ်ကိုချမှတ်ထားတယ်လို့ပြောပါတယ် ဒေသရင်းမှာကာဝေးရေးဆိုင်ရာစနစ်တွေကအလုံးမလုံးတော့တဲ့အတွက်ရွှေပြောင်းနေထိုင်သူတွေအရေးဖြစ်ရှင်းမှုကိုအစကပြန်ပြီးဆက်အောင်ဖြစ်ပြီးသူတို့နဲ့ပတ်သက်တဲ့ဖြည့်ရှင်းမှုတိုင်းဟာအလုံးပြည့်စုံတယ်ဆိုတာရှိမှာတော့မဟုတ်ကြောင်းပြောသွားတာပါ UNHCR ရဲ့ဂျွန်လာရဲ့ထုတ်ပြန်တဲ့ခန့်မှန်းချက်အရနိုင်ငံပေါင်း62နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တစ်သက်သမား4လမ်းကျော်ဟာလာမယ့်နှစ်ထဲတတိယနိုင်ငံတွေမှာပြောင်းရွှေ့အခြေချပေးဖို့လိုအပ်နေတာဖြစ်ပါတယ်
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် Fury American တန်ကတောက်ကြနေမနေ့ခင်သတင်းတွေကိုဆက်လက်ကြင်ညာနေပါတယ်ကျွန်တော်အောင်မြတ်တူပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူဦးရေ 9,500 နီးပါးရှိသွားပြီလို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကကြာသပတေးနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြာသပတေးနေ့ကနောက်ထပ်တက်ခွဲအသည့်ပြုလုပ်နာ 1,560 ထပ်မံတွေ့ရှိတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း 94,882 ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် virus ကြောင့်နောက်ထပ်သေဆုံးသူကြာသပတေးနေ့မှာ26ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်းကလည်း 1,686 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။မနေ့ကတက်ခွဲနမူနာ 18,954 ခုကိုစစ်ဆေးခဲ့ပြီးအခုဆိုရင်တက်ခွဲနမူနာပေါင်း 96,900 ကျော်ကိုစမ်းသပ်စစ်ဆေးခဲ့ပြီးဖြစ်ပါတယ်။မနေ့ကဆင်းရုံကဆင်းခွင့်ရသူ869ယောက်ရှိတာကြောင့်ရောဂါသက်သာပြောင်းခွင့်ရသူဦးရေကလည်း 95,633 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။ဗုဒ္ဓဦးနေကတော့ပြပကပြန်လာသူ10ယောက်အပါအဝင်စုစုပေါင်းတက်ခွဲအတည်ပြုလုနာ 1,592 ယောက်ရှိခဲ့ပါတယ်။ဒီအထက်မှာရန်ကုန်တိုင်းက935ယောက်နဲ့အများဆုံးဖြစ်ပြီးပဲခူးတိုင်းက209ယောက်နဲ့ဒုတိယမန္တလေးတိုင်းက195ယောက်နဲ့တတိယအများဆုံးဖြစ်သလို AR တိုင်းကလည်း131ယောက်ပါဝင်ခဲ့ပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကလွတ်တော်ရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တာကြောင့်ရုရှားနိုင်ငံအနေနဲ့မြန်မာနဲ့ကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်လိုကြောင်းရုရှားနိုင်ငံရဲ့ဝန်ထမ်းများပြောခွင့်ရအမျိုးသမီးမာရီယာစာဂါရိုဗာကကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တယ်လို့ရုရှားထုတ်သတင်းစာမှာဖော်ပြထားပါတယ်။နိုင်ငံအတွင်းကဒေသတချို့မှာအခက်အခဲတချို့ရှိခဲ့တာလွဲလို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့မဲပေးရေးလုပ်ငန်းစဉ်တွေဟာပြဌာန်းထားတဲ့မြန်မာနိုင်ငံဥပဒေတွေနဲ့အညီငြိမ်းချမ်းစွာကျင်းပနိုင်ခဲ့ဆိုတာတွေ့ရကြောင်းမဲပေးသူအရေးအတွက်ဟာလည်းများပြားခဲ့ကြောင်းရုရှားနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။ဒါအပြင်ရုရှားရဲ့အစင်လာအဖြစ်မိတ်ဆွေနိုင်ငံဖြစ်တဲ့မြန်မာနဲ့ဆက်ဆံရေးတွေပုံမအကောင်းလာရေးအတွက်ရုရှားဘက်ကတနိဒံပြုလို့ကြောင်းနဲ့နှစ်နိုင်ငံပြည်သူပြည်သားတွေအကျိုးစီးပွားကိုရှေ့ရှုပြီးကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောခွင့်ရကဆက်ပြောခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့ဆိုတာကိုလည်းရုရှားနိုင်ငံထုတ် test သတင်းစာမှာဖော်ပြထားပါတယ်။တာလီဘန်တွေဦးဆောင်တဲ့အကြမ်းဖက်မှုတွေရော့ကျရေးပါကစ္စတန်အနေနဲ့အထက်နိုင်ဆုံးကူညီဆောင်ရွက်ပေးသွားမယ်လို့စစ်တမ်းသင်ခံနေရတဲ့အိန္ဒိယအာဖဂန်နစ္စတန်ကခေါင်းဆောင်တွေနဲ့ကျတဘရင်းကတွေ့ဆုံစဉ်ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကပြောကြားလိုက်ပါတယ်။နှစ်နိုင်ငံအကျိုးတူလုံခြုံရေးနဲ့စီးပွားရေးကိစ္စရပ်တွေအပါအဝင်ဒေတာသွေးညီညီကိစ္စရပ်တွေအတွက်အာဖဂန်သမ္မတအာရှရပ်ဂန်နီနဲ့အသေးစိတ်ဆွေးနွေးပြီးဝန်ကြီးချုပ်ခန်ကအခုလိုမှတ်ချက်ပေးပြောကြားလိုက်တာပါ။ဝန်ကြီးချုပ်ခန်ဟာအာဖဂန်နစ္စတန်နိုင်ငံကိုတရက်ကြာချစ်ကြည်ခီသွားခဲ့တာဖြစ်ပါတယ်။အာဖဂန်ညီညီလုပ်ငန်းစဉ်တွေရှစ်တိုးဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်တဲ့အနေနဲ့နှစ်နိုင်ငံအကြားကလုံခြုံရေးအဖွဲ့အစည်းတွေကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ကြမယ်အကြောင်းလဲတွေးဆမှုအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်။တာလီဘန်တွေအမေရိကန်တွေနဲ့ပထမဦးဆုံးစကားပြောဖို့အတွက်ကျွန်တော်တို့တက်နိုင်တဲ့ဘက်ကပါဝင်ဆောင်ရွက်ခဲ့သလိုနောက်ပိုင်းအာဖဂန်တွေအချင်းချင်းကြားအပြန်အလှန်ဆွေးနွေးမှုတွေဖြစ်ပေါ်လာအောင်လဲပါဝင်လှုပ်ဆောင်ပေးခဲ့တယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဒါအပြင်ကာတာနိုင်ငံမှာအာဖဂန်အချင်းချင်းကြားဆွေးနွေးမှုပြုလုပ်နေတဲ့ကြားမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတိုးမြင့်ဖြစ်ပေါ်လာနေတယ်ဆိုတာကိုကျွန်တော်တို့သတိထားမိပါတယ်လို့ဝန်ကြီးချုပ်ခန်းကဆက်လက်ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တွေအကြားလက်ပေါင်းများစွာဆွေးနွေးခဲ့ခြင်းရဲ့ရလဒ်အဖြစ်ပြီးခဲ့တဲ့ February လပိုင်းအတွင်းသမိုင်းဝင်သဘောတူညီချက်တစ်ခုရရှိနိုင်ခဲ့တာမှာ2021ခုနှစ်မေလမတိုင်ခင်အာဖဂန်မှာရှိနေတဲ့အမေရိကန်နဲ့ NATO တပ်ဖွဲ့ဝင်တွေအကန့်အသတ်နဲ့ပြန်လည်ရုပ်သိမ်းပေးရေးကိစ္စကိုအစပြုနိုင်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရတာလီဘန်တွေနဲ့သမ္မတဂန်နီရဲ့အာဖဂန်အစိုးရအကြားပထမဆုံးအကြိမ်တရားတွေးဆဆွေးနွေးမှုကိုကာတာနိုင်ငံမှာပဲပြုလုပ်နိုင်ခဲ့ပါတယ်။ဒါအပြင်အာဖဂန်အချင်းချင်းကြားကဆွေးနွေးမှုတွေဟာ ကာလာတန်ကြာရက်ဆိုင်နေခဲ့ပြီးတာလီဘန်နဲ့အာဖဂန်အစိုးရတပ်ဖွဲ့တွေကြားကတင်းမာမှုတွေကလည်းမကြုံဘူးတဲ့အတိုင်းအတာနဲ့အရှိန်မြင့်ဖြစ်ပေါ်လာနေတာပါမလေးရှားနိုင်ငံကရာဘာလအေးထုတ်လုပ်သူတွေဟာအလုပ်သမားတွေကိုအတ္တမလောအပေးခိုင်းစေမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွတ်ချက်တွေနဲ့အမေရိကန်ကမနစ်နှောင်းပိုင်းကအော်ရာမာရာတွေတင်သွင်းမှုရပ်တန့်ပြီးတဲ့နောက်ကုမ္ပဏီပိုင်ရှင်တွေကထောင်နှက်ချီတဲ့ဝန်ထမ်းတွေကိုလုံအာဂါနင်းနာဂျီတွေပြန်ပေးနေပြီဖြစ်ပါတယ်မလေးရှားနိုင်ငံကကမ္ဘာမှာအသုံးပြုနေတဲ့တစ်ခါသုံးရာဘာလိုက်၃ပုံ၂ပုံကိုတင်ပို့ထုတ်လုပ်နေတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ရာဘာလိုက်နဲ့ဆေးရုံတွေမှာအသုံးပြုတဲ့အကာအကွယ်ဝတ်စုံ PPE လိုအပ်မှုတွေမြင့်တက်လာနေတာပါ။ဆေးရုံအများစုကရွှေပြောင်းလို့သမားတွေအပေါ်မှာမှီကိုအားထားနေရတာဖြစ်ပြီးတော့အလုပ်ကရနိုင်မှုအတွက်ဝန်ထမ်းတွေကပွဲစားတွေကိုဒေါ်လာထောင်နဲ့ချီပေးကြရတာမှာအခုလိုမျိုးပေးချေနိုင်မှုအတွက်ငွေချေးပြီးပေးကြရတယ်လို့ဆိုပါတယ်။လုံသမားရဲ့တက်ကြလို့ရှာသူတွေကတော့ဒီလိုငွေချေးခြင်းကိုအကျွေးနဲ့တုံ့နှောင်ခြင်းလို့ခေါ်ဆိုကြပြီးတော့ဒါဟာသူတို့အကျွေးမကြည့်မချင်းအလို့ရှင်အတ္တမလို့အပေးခိုင်းစေခြင်းကိုခံကြရတာကြောင့်ခက်တစ်ကြုံစနစ်လို့လည်းသတ်မှတ်ကြပါတယ်။ American အကောက်ခွန်တဲ့နယ်စပ်လုံခြုံရေးဌာနကမလေးရှားက WRP Asia Pacific Company အနေနဲ့ဝန်ထမ်းတွေကိုအတ္တမလို့အပေးခိုင်းစေရဆိုတဲ့အထောက်အထားတွေတွေးရှိခဲ့ရဆိုတဲ့အကြောင်းပြချက်နဲ့ကုမ္ပဏီကတင်သွင်းလာတဲ့လက်အိတ်တွေကို2019ခုနှစ်မှာတင်ဆက်ထားလိုက်အပြင်အမေရိကန်နိုင်ငံအတွင်းကုန်ပစ္စည်းတင်သွင်းခွင့်ကိုပါပိတ်ပင်ခဲ့ပါတယ်။အလားတူပဲကမ္ဘာမှာရာဘာလိုက်အများဆုံးထုတ်လုပ်တဲ့မလေးရှားနိုင်ငံက Top Glove Company လက်အောက်ခံကုမ္ပဏီနှစ်ခုအပေါ်မှာလည်းအလားတူကန့်သတ်ချက်တွေကိုဇလန်လာမှာပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအမေဂျန်နာချက်တွေထွက်လာပြီးတဲ့နောက်ကုမ္ပဏီနှစ်ခုစလုံးကအလုပ်သမားတွေအလုပ်ရဖို့ပေးခဲ့ရတဲ့ပွဲစားကားတွေကိုကုမ္ပဏီကပြန်ရောပေးခဲ့ပါတယ်။ Top Glove Company ကတော့သူတို့အနေနဲ့ဝန်ထမ်းသစ်တွေခေါ်တဲ့နေရာမှာပေးရတဲ့ပွဲစားကားတွေကို2019ခုနှစ်ဇန်နဝါရီလတွေကပေးနေခဲ့တယ်လို့ပြောပါတယ်။တောက်ကြနေနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတနက်တူကြီးညာခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါပါ
။တင်တော်ဝင်းမင်ပါ။မြမရွေးကောက်ပွဲနေရာများစွာမှာပြီးသွားပြီမဲ့အဓိကနေရာအများစုမကျင်းပနိုင်ခဲ့တဲ့ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေပြန်ကျင်းပရေးအေးအေးရခိုင်လက်နက်ကိုင်တပ်ဖက်ကတောင်းဆိုတာကိုတပ်မတော်ဘက်ကကြိုဆိုပြီးမှဒီရွေးကောက်ပွဲဖြစ်နိုင်ခြေနောက်ဆုံးအနေအထားပေါ်ရခိုင်ပါတီခေါင်းဆောင်တဦးအစိုးရပါတီပြောခွင့်ရနဲ့ကျွမ်းကျင်သူတို့ကိုမေးချပါတယ်။စခိုင်မျိုးသားပါတီကမူဝါဒရေးရာဥဆောင်ကော်မတီဝင်နဲ့လက်ရှိမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောက
စခိုင်မှာရွေးကောက်ပွဲမဖြစ်ခဲ့တဲ့အကြောင်းရင်းဟာလုံခြုံရေးပြဿနာကြောင့်လို့ပြောပါတယ်။အခုတော့မြမတက်မတော်နဲ့ဟိုရခိုင်တက်တော်ကြားမှာလဲတဆုံတရာနားလည်မှုရထားတော့ပြစ်တက်ခတ်တာလည်းမရှိဘူး။အဲ့တော့ရွေးကောက်ပွဲဖြစ်မြောက်ရေးကိုလည်းသူတို့ကအမခံမယ်လို့ပူပေါင်းဆောင်ရွက်ကြမလို့ပြောတယ်။အရက်ဖက်အဖွဲ့အစည်းတွေကလည်းသဘောထားထုတ်ပြန်ထားတယ်။ပါတီတွေကလည်းဖြစ်စစ်ရှင်တယ်။လူတွေကလည်းရွေးကောက်ပွဲပေးဖို့ဆန္ဒရှိနေကြတယ်။ကျွန်တော်တို့သိသလောက်တော့ရွေးကောက်ပွဲရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆရာမကြီးကိုယ်တိုင်ကလည်းပါပြုတော့ဖြစ်ရှင်တယ်။အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍပဲရှိတယ်လို့မြင်ပါတယ်။
ဒါပေမဲ့ရွေးကောက်ပွဲနိုင်ထားတဲ့လက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ဥပဒေအရဆိုရင်ဂျာဖြတ်ရွေးကောက်ပွဲသာရှိတာမို့လာမယ့်တစ်နှစ်အတွင်းမဖြစ်နိုင်ဘူးလို့ဆိုပါတယ်
။တမန်တော်ရဲ့ထုတ်ပြန်ချက်တစ်ခုမှာတော့ဒီရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာမှာဂျာဖြတ်ရွေးကောက်ပွဲကိုအမြန်ဆုံးပြန်လေးကျင်းပနိုင်ဖို့တော့ဂျာဖြတ်ရွေးကောက်ပွဲလို့ပဲခေါ်ပါတယ်။ရွေးကောက်ပွဲဥပဒေအရဂျာဖြတ်ရွေးကောက်ပွဲကိုလွှတ်တော်ရဲ့ပထမနှစ်နဲ့နောက်ဆုံးနှစ်တွေမှာကျင်းပဖို့မရှိဘူး
။အခုလိုဥပဒေမှာရှိပေမဲ့ဥပဒေမှာမရှိထားတဲ့လုံခြုံရေးချောက်မလုပ်ရသေးတဲ့လက်လက်တာအတွက်လုပ်တဲ့ဂျာဖြတ်မဟုတ်ဘူးလို့တခြားသုံးသပ်သူတွေပြောနေတဲ့ရွေးကောက်ပွဲမျိုးပြန်လုပ်ဖို့ဘလို့ဖြစ်တင်ပါလဲလို့မေးရမှာရွေးကောက်ပွဲဥပဒေဖြစ်ဖြစ်ပြောင်းလဲဆိုင်ရာသုတေသနလုပ်နေတဲ့ငင်းချမ်းမြတ်တာလူမှုအဖွဲ့အစည်းအမှုဆောင်ဒါရိုက်တာမတ်စီဝင်းက
မိုင်းမရှိနေရွေးကောက်ပွဲဥပဒေဥပဒေရေးမှာဟာကောဒီလေးကျောင်းကပြောလို့တော့ဒါဆိုဂျာပြတ်မဟုတ်ဘူးရွေးကောက်ပွဲမကျင်းပနိုင်တာပြန်လုပ်ခဲ့ဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီလမ်းကိုရေးထားတာရှိပြီကြာရေးဒါတော့ကလည်းဆိုအစိုးရနဲ့ဒီရှင်ပေါ့နော်ရွေးကောက်ပွဲကော်မတီနဲ့တာညှိနှိုင်းတော့မှာသူကလည်းဘလော့ကီးပေးနေတာမပြည့်လက်ရှိအမအေးဇက်နဲ့နိုင်တဲ့ဖွဲ့လက်ရှိမျိုးလေးဒါတက်ကဘလော့ကီးပေးနေတယ်ပေါ့တကယ်လို့ဂျာမှာနေဖို့ရှင်းလုပ်နိုင်ပါမူတည်ပါပဲ
အဲ့ဒါကြောင့်အခုလိုအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကအားလုံးနဲ့ညှိနှိုင်းရမယ့်အနေအထားကိုမေးရမှာဒေါက်တာမျိုးညွန့်ကတော့
ဒီရွေးကောက်ပွဲမကျင်းပခြင်းအကြောင်းဟာတိုက်ပွဲရလို့ပဲပြောလို့မရပါဘူးတိုက်ပွဲများမဖြစ်တဲ့တောင်းလို့ပါလေကျွန်တော်တို့ရဲ့တော်တော်ကိုယ်စားလောင်းတုံးဦးကိုဖန်ဆီးခံရတယ်ပါတီဝင်တွေကိုလည်းချင်းချောက်ခံထားရတယ်အ Tapi lu ni tamu ha, tamron ni ini jah tak boleh mepikar mian ni. Lu nak bidi am ni ada lagi kau punya, pinai inde sini sibi lu, mungkin kita tahu kena. Tapi me tiga tahun si dah kau, biang tu lagi kau boleh kau siapa?
Adik jo, aku lu di pansi cincang mule mesipu. Lelaki puan ini lu tinggal aku perlu ajar tujuh bal le lu mian mah tata mianya.
Aku lu nanya ini puan ini aku pansi cincang ni ada mule. จะอุจจุยไปหมดเลยอุมาจิวาอุจจุยมือเลยปะเนี่ยอุมาส่วนอุจจุยมือกูเจอเจ้าเมียมาส่วนคนเสียเจ้ายิบมาส่วนลีเจ้านกกระทาเลยตัวไอ้เนี่ยเลยมาลงยงยี่อะอามาขันจะไม่ใช่ปะแล้วอะไรตัวเลยอามาขันจะเมียงต้องเปลี่ยนไปไหนอ่ะรูปวังสามีพูดรูปอะไรไหมแล้วปีนั้นยังยี่อะจำเป็นกับว่าส่งรถไหลไหมพังที่ทาร์ดูดีเปลี่ยนลมเนี่ยส่วนนี้แต่นั่นเรื่องในการเปิดแบบจะปีโร่จำเป็นสิ่งนี้ลม
ยาวกว่าดิทีนี้มาอู้ล่าสัวกูเลยแล้วสิเอเอก็พันสิทามูรีด้วยไปลุยนี่นายที่นาโก้จะพิพูมีอะมาอีพักการเลยดีต้องยาวกูดูแลเลยต้องเสียเงินเลยตัวสัวพักการเลยลุยเสียเงินเลยตัวเราสิเอ็งรู้เดฟายารีดีจ้าแค่พูดสิเนี่ยก็ลงหนี้นายมีดอกพูดมาเลยเลยลุยใจเราด่ากองลงมาเลยแต่แกบอกว่าสัวที่มาพูดกันมีดอกเดียวเลยที่มีพิเศษตะคู่
สัตย์เดียกองพอได้นี่เนี่ยกองลงไว้ว่ามีลูกจ้างไม่ส่วนรอพี่นายเดียวอะไรจ๊อกกูรู้จ้าวันสามวันไปบ่ไปรู้เพื่อนยุกุอุบมาเลยเนี่ยการเล่นเต็มมาเลยหรือไม่ยามาอู้ลาสก้าสักทีไปหมดเลยอ่ะกูพี่เดียวเจ้ามันทงเด็กกิสาบากิสัญญากิสามาไม่บอกพองได้ใช่ไหมอ่ะอัตโตรกูกองลงเนี่ยคิดไม่เหมือนสิเลยเนาะมีมาเอ้ยยังยังพิเศษมาเลยมีอะไรกูยี่เลยพูดสิทุกคน ไอ้เดี๋ยวพูดสิมีอะไรก็ยงยงจีจีวันยาวหนีนายปีใหม่สุดยิ่งดอกที่พัฒนาสิ่งตัวรูปเต็มมาปีเลยตอนนี้เนี่ยลมีมาเลยแต่แกรอยามาที่มุกเรศีตัวเองกูจะเอามาเสียไปเลยดูที่อาจจะเจ้าเก่าไปเลยเนี่ยมีอาสามาปีด้วยไปไหมมาปีไหนเดี๋ยวจะใครอาจจะเตะตัวคุณลูกเจ้าเก่าไปเลยจะเจ็บป่าวต้องเสือมือเลยสิลาดาบักเนี่ยฉันเอาไว้ไหมมามีมาเนี่ยมากูไปกับโยกับโจนี่อาจจะที่อาเมย์พันสิมือจะชอบอีอาริลไปในส่งโชว์มือตัวลานี่กูมีอาสงตา
ကျွန်တော်ကာလာတော်လာလှူရှာမှုကန့်တချက်တိကြောင့်ထင်းထင်းဆောက်ရှောက်ရေးအားနည်းနေခြင်းတရားမဝင်ဖမ်းဆီးမှုတိကြောင့်ဒီနေ့ရဲ့ရာယီလပိုင်းနေ့တည်ဆုံးမှုတူးလာနေလို့ပတ်ဝန်းကျင်ထင်းထင်းအဖွဲ့တွေကပြောပါတယ်မြို့တော်ပြောက်ွယ်မဲ့အနေနဲ့ကြောင့်ထင်းထင်းဆောက်ရှောက်ထားတဲ့ရာယီလပိုင်းတွေကမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းနှစ်ကောင်ကနေခုနှစ်ကောင်တွေတည်ဆုံးခဲ့
ော်ဒါတောင်းရှောင်းနဲ့ထုတ်တယ်ပေါ့နော်ဒါနောက်တန်တက်ထားပြီးရှိတယ်နောက်တန်ကြီးသားကြီးတွေမှလည်းခီးသွားတာတို့အခြားကန့်သတ်မှုရှိလာတဲ့အတွက်အဲ့ချိန်မှာနည်းနည်းလေးထင်းသေးလို့ရနည်းနည်းလေးအားနည်းသွားတယ်ပေါ့နော်အဲ့ချိန်မှာဒါရှောသမားတွေများလာတယ်အဲများလာပြီးတော့ဆော့တိုက်မှုဖြစ်တယ်ပေါ့ဒါနေကင်းမှပြည်လို့ညညဘက်မှာဆိုရင်ဒါကဒီဆော့တိုက်မှုများလာပေါ့နော်ဒါတော့အဲ့မှာနည်းနည်းလေးဒါရှော့တိုက်မှုကြောင့်မလို့ဒါ ERV လက်မှတ်ကြီးဖြေဆောင်ရတယ်ယူဆတာပေါ့နော်
ERI လပိုင်းနေတင်းတင်းတနည်းစီမံချက်ဖြင့်စူပေါင်းအဖွဲ့တွေနိုဝင်ဘာ10ရက်နေ့ကနေ15ရက်နေ့ထိနိုင်ပေါင်း118နိုင်ကင်းလဲစစ်ဆေးမှုတွင်လျှက်စစ်တပ်နဲ့ရှော့တိုက်၅ဖက်နဲ့ဆက်လီ၄ကြီးကိုဖမ်းဆီးရမိခဲ့တယ်လို့လည်းပြောပါရယ်။ရှားပါလပိုင်းတွေကိုတင်းတင်းဆောက်ရှောက်အောင်မှာတရားမဝင်ဖမ်းဆီးသူတွေကိုထိထိရောက်အရေးယူနိုင်ဖို့အရေးကြီးတယ်လို့လည်း ERI လပိုင်းတွေကိုကာကွယ်ရေးလှုပ်ရှားမှုမှာဦးဆောင်ပါဝင်နေတဲ့နေချာအဗိုစီအဖွဲ့ကကိုငိမ့်စော်ကိုကပြောပါရယ်
။အောက်မှာဖြစ်နေတဲ့ဥစ္စာတွေကတော့မျိုးစုံရှိတယ်။ကျွန်တော်ရဲ့ဒီရွေးချက်ကတော့ဒီဒီစင်းရဲ့လူတွေကိုဒါလိုက်ဖမ်းတာအဲဒီစီးပွားပြစ်ဒါဟိုခိုင်းနေပါရဲ့လည်းပေါ့နော်အဲ့လိုမျိုးကာတယ်ပုံစံမျိုးထောင်ပြီးတော့ဒါ organized crime အနေနဲ့ဒါစီးပွားပြစ်လုပ်နေတဲ့ဥစ္စာကြီးဒါအကြီးအကျယ်ဒါဟိုနေကြီးကြီးဟိုပိုက်ကြီးအကြီးကြီးဝယ်ပြီးတော့ဒီနေဒီပိုက်တွေမှာဒီ wire ချိုးတွေသွဲတန်းပြီးတော့ရှိသမျှမြေထဲမှာရှိသမျှဒီငါးအကုန်လုံးတစ်ပိုင်ဟိုပစုံရောငါးအောင်ဖြတ်ပါမကြအကုန်လုံးဖမ်းတယ်ဆိုရဲအဲ့လိုလူမျိုးတွေအဓိကဒါဟိုတရားဥပဒေနဲ့ဆုံးစမ်းဖို့ထုတ်ပြီးတော့တရားဥပဒေနဲ့အရေးယူပြလိုက်တဲ့ဥစ္စာကဒါအများကြီးသက်သာသွားမယ်လို့ကျွန်တော်တို့ဟိုမျှော်နေတယ်ပေါ့
ရှော့တိုက်ငါးဖက်လူတွေကိုငါးလုပ်ငန်းဦးစီးကအရေးယူဆောင်ရတာရှိသလိုပြစ်မှုထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်3နှစ်ထိကြာခံရမှာလည်းဖြစ်ပါတယ် အခုလိုထောင်နှံတက်မှတ်ထားပေမဲ့ချော့တိုင်ငါးဖန်းနာတွေကရှိနေပြီးဥပဒေကိုပြင်ဆင်ပြီးပြည်တံတိုးမြင့်တင်တယ်လို့လက်ရှိအချိန်မှာ ARD လပိုင်းနဲ့အခြေပြုခီးသွားလုပ်ငန်းကိုအကောင့်ထဲပေါ်ထားပေမဲ့ဒေသခံတွေကိုအလောက်ကန်ခွင့်လန်းနေအခုတက်ပို့ပြီးဖန်တီးပေးဖို့လဲနိုင်ငံတော်အနေနဲ့ဆောင်ရွက်တင်တယ်လို့လည်းပြောပါတယ်တရားမဝင်ဖန်ဆီးမှုတွေနဲ့ဆောင်ရှောက်မှုအားနေတာဒီကြောင့်ရှားပတ် ARD လပိုင်းနဲ့တည်ဆုံနေရတဲ့အခြေအနေကိုဖြေရှင်းမှုသမရနဲ့နိုင်ငံတော်တိုင်ပင်ရန်ပုဂ္ဂိုလ်တို့ကိုတင်ပြတောင်းဆိုမဲ့အစီအစဉ်မှာလက်မှတ်ရေးထိုးပါဝင်မဲ့သူတွေကိုလည်းပတ်ဝန်းကျင်တင်းတင်းလှူရှားသူတွေကစုဆောင်းနေပါတယ်အခုအချိန်ထိလက်မှတ်ရေးထိုးသူ12000ကျော်ရှိနေပြီးနိုဝင်ဘာလကုန်ထိကောက်ခံသွားမယ်လို့လည်းပတ်ဝန်းကျင်လှူရှားသူတွေကပြောပါတယ် ARD လပိုင်းတွေဟာမြန်မာအင်ဒိုနီးရှားနဲ့လာအိုနိုင်ငံတွေမှာတွေ့ရပြီးမြန်မာနိုင်ငံမှာတော့ ARD မြစ်ရခိုင်ကန်ယူရန်တနင်္လာကန်ယူရန်နဲ့ ARD မြို့ဝါကျုံပေါ်တို့မှာကျက်စားကြပါတယ်တရားမဝင်ဖန်ဆီးမှုတွေနဲ့ထင်းထင်းဆောက်ဆောက်မှုအားနေချက်တွေကြောင့်မကြသေးခင်နေ့တွေကစပြီးရှားပါ ARD လပိုင်းတွေယော်ပါလာရမှာဒီနှစ်လယ်ပိုင်းထိရရှိလာတဲ့အချက်လက်တွေကမြန်မာနိုင်ငံမှာကောင်းရင်80လောက်ကျန်ရှိနေသေးတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေရဲ့လက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်လက်ရှိသမ္မတဒေါ်နယ်ထရမ့်ဟာအခုရွေးကောက်ပွဲရှုံးမဲ့ပုံရှိနေပေမဲ့အထူးသဖြင့်လက်တီနိုဒါမှမဟုတ်စပိန်စကားပြောကြတဲ့ Hispanic တွေကြား2016ခုနှစ်ရွေးကောက်ပွဲကတည်းကလူနည်းစုဝင်တွေရဲ့မဲရီပိုရခဲ့တာကြောင့်မဲရလက်တွေဟာထင်တာထက်ပုခါတိကရှိခဲ့ပါတယ်ပိန်စကားပြောလူနည်းစုလူမျိုးတွေဟာအမေရိကန်လူဦးရေရဲ့16ရာခိုင်နှုန်းကနေ18ရာခိုင်နှုန်းအထိတိုးလာခြင်းမှာပဲသူတို့ကြားမှာနိုင်ငံရေးအရာကွဲပြားမှုတွေပိုးပြီးတော့ရှိလာနေတာကို VOA သတင်းတောက် Brian Patton ကသတင်းပေးပို့ထားတာပြောပြပေးပါမယ်ရှင်။ကျမခွာညိုပါတနိုင်ငံလုံးကိုခြုံကြည့်မယ်ဆိုရင်သမ္မတထရမ့်ဟာ2016ခုနှစ်တုန်းက Hispanic တွေရဲ့ Mary 28ရာခိုင်နှုန်းရခဲ့ပြီးအခုရွေးကောက်ပွဲမှာတော့32ရာခိုင်နှုန်းထိတိုးပြီးတော့ရလာတာကိုမဲရလက်တွေအားသိရပါဗျ။ဒီအခြေအနေဟာရွေးကောက်ပွဲကျင်းပသူတွေအတွက်အံ့အားသင့်စရာပါ။ Ellen Kamara က Brookings Institution ကနိုင်ငံရေးသုတေသီတယောက်ပါ။
I think that we've got to going forward really disaggregate that Latino vote. It is not
ဒီ Latino Mary ဟာတကယ်ပဲဖွဲ့ပြလာတဲ့အခြေအနေကိုကျမတို့ရှေ့ဆက်ပြီးမြင်တွေ့နေကြရမယ်လို့ထင်ပါတယ်။ဒါကတစုတစည်းတည်းမဲမဟုတ်တော့ပါဘူး
။သမ္မတထရမ့်ဟာရွှေပြောင်းအခြေချသူတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုမှုတွေနဲ့သူ့ရဲ့မူဝါဒတွေအထူးသဖြင့်မက္ကဆီကိုနယ်စပ်မှာရွှေပြောင်းအခြေချနေထိုင်ကြတဲ့မိသားစုတွေမှာကလေးတွေနဲ့မိဘတွေကိုတကွဲတပြားခွဲပစ်တဲ့ဖြစ်ရပ်တွေကြောင့်လက်တီနိုတွေကြားမှာဒီမိုကရက်သမ္မတလောက်ဂျိုးဘိုင်ဒန်ပဲမဲအသာရလိမ့်မယ်လို့နိုင်ငံရေးသုတေသီတွေကခန့်မှန်းထားကြတာပါ။ဒါပေမဲ့လည်းဘာသာရေးစိတ်ပြင်းထန်တဲ့ကက်သလစ်ဘာသာဝင် Hispanic တချို့ကတော့လိင်တူချင်းလက်ထပ်တာနဲ့သတိဖြတ်ချမှုတွေကိုစန့်ကျင်ကြတာကြောင့် Trump နဲ့ Republican Party ကိုထောက်ခံခဲ့ကြပါဗျ။တက္ကသိုလ်မှာနေထိုင်သူမက္ကဆီကန်နွယ်ပွားအမေရိကန်နိုင်ငံသူမာရီယာပိုဆာဒါကအခုလိုပြောပါတယ
် Being pro-life is primarily one of the biggest reasons
ဒါတွေချက်ချတဲ့ကိစ္စမျိုးပေါ့ဒါကသမ္မတထရန့်ကိုကျမမဲပေးခဲ့တဲ့အကြောင်းတွေကအရေးကြီးဆုံးအဓိကအကြောင်းတစ်ခုပေါ့
တချို့ရှေးရဆန်ရဲ့ Hispanic တွေကလည်းအခွန်လျှောက်ကောက်တဲ့ Trump ရဲ့လုပ်ရက်တွေကိုထောက်ခံကြပါတယ်။ Democrat တွေကတော့လစာတွေတိုးပေးဖို့နဲ့ကျန်းမာရေးအာမခံတွေပိုးပြီးရရှိလာစေရေးကိုကြိအထက်ထပ်ပေးခဲ့ကြတာပါ။ အယ်ဆာဗာဒိုကနေပြီးအမေရိကန်ကိုရောက်လာတဲ့ contract ဝန်ထမ်း Nelson Rinaldo ကအခုလိုပြောပါတယ
် Nosotros latinos creemos que con algo que
lo Mundo Latino Cherry ကိုစွပ်ယူပေးပါမယ်လို့သူတို့ဘလောက်ပဲပြောနေပြောနေကျွန်တော်လက်တီနိုတွေကတော့သူတို့ဟာဂရီတီကြမဲ့သူတွေမဟုတ်ဘူးလို့ပဲယုံကြည်ကြပါတယ်
Florida ပြည်နယ်မှာရွေးကောက်ပွဲအကြိုမက်စစ်တန်တွေအရ Mr. Biden ကရှေ့မှာရှိခဲ့ပေမဲ့တကယ်ရွေးကောက်ပွဲကြတော့ Trump က51ရာခိုင်နှုန်းကျော်မဲအသာရခဲ့တာ Latino Mayor ကြောင့်လည်းပါပါတယ်။ဒါ့အပြင် Democrat တွေကို Socialist တွေအဖြစ်တစိမ့်ကတ်တဲ့သမ္မတ Trump ရဲ့အပြောဆိုတွေ Communist ကျူးပါနဲ့ Venezuela ရဲ့ Socialist ခေါင်းဆောင် Nicolas Maduro ကိုတင်းတင်းမာမာဆန့်ကျင်တဲ့မူဝါဒတွေကလည်းမယာမီမှာရှိတဲ့ community ဝါဒကိုတူတူခါခါဆန့်ကျင်ကြသူကျူးဘွားနွယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့ထောက်ခံမှုကိုရစေခဲ့တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။လက်တီနိုတချို့ကတော့သူတို့ရဲ့ Florida ပြည်နယ်မှာ Trump ကလူထုစုဝေးပွဲတွေအကြိမ်ကြိမ်လုပ်ခဲ့ပေမဲ့ Mr. Biden ကတော့သူတို့ပြည်နယ်ကိုလစ်လျူရှုထားတယ်လို့ပြောကြပါတယ်။တက်ဆက်မှာလည်း Trump ကိုထောက်ခံတဲ့ Latino မဲတွေတိုးလာတာကြောင့်ပုခါတီကနဲ့သမ္မတ Trump အနိုင်ရခဲ့ပါတယ်။2016ခုနှစ်တုန်းကသမ္မတ Trump အနိုင်ရခဲ့တဲ့ Arizona နဲ့ Georgia ပြည်နယ်တို့ခုမှာတော့ Hispanic တွေရဲ့ထောက်ခံမှုနဲ့ Mr. Biden က Arizona မှာအသာစီးရနေပြီး Georgia မှာလည်းတိတ်မကွာပဲရှေ့ကဥဆောင်နေပါတယ်။ American ပြည်ထောင်စုထဲမှာ Latino ဥယျာဉ်တိုးမြှလာနေတာဟာနိုင်ငံရေးပိုင်းမှာပိုးပြီးတော့ကွဲပြားလာနေစေသလို Democrat တွေအတွက်တော့ Latino မဲရမယ်လို့စိတ်ချရမယ်အခြေအနေကမဖြစ်နိုင်တော့ဘူးလို့နိုင်ငံရေးလေ့လာသူတွေကသုံးသပ်နေကြပါတယ်ရှင်။ကျွန်မခွာညိုပါ
အမေရိကန်တန်ကတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မပြည့်ကောက်နှုတ်တင်ပြပေးသွားပါမယ်။ Myanmar resorts points to Aung San Suu Kyi's enduring popularity despite her party's patchy record. Party အနေနဲ့ထိရောက်အောင်မြင်စွာလှုပ်ဆောင်နိုင်စွမ်းမရှိပေမဲ့ Aung San Suu Kyi ရဲ့ထင်ပေါ်ကျော်ကြားမှုကြောင့်ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တဲ့ဆိုတဲ့ဆောင်းမရှင် VS Seshadri က India Express Online သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ Aung San Suu Kyi ဦးဆောင်တဲ့ NLD ပါတီဟာလွတ်တော်နေရာစလုံးအတွက်အမှတ်နေရာ496နေရာရှင်ပြိုင်ကြတဲ့အထက်396နေရာကိုအပြတ်အသတ်နိုင်ရလိုက်တဲ့အတွက်သမရရွေးချယ်တင်မြှောက်ခွင့်ရှိသွားပြီလို့ဆောင်းပါးကိုအစချေရေးသားထားပါတယ်။ရခိုင်ရှမ်းပြည်နယ်နဲ့တခြားနေရာတချို့တို့ကမက်ဆန္ဒနယ်22နေရာမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာနဲ့တက်မတော်သားကိုယ်စားလှယ်166နေရာတည်ကြဖဲ့ပေးထားရတာတွေကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။ရွေးကောက်ပွဲကျင်းပခဲ့တဲ့မက်ဆန္ဒနယ်80ကျော်မှာ NLD ကအနိုင်ရခဲ့တာဟာ2015ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲတဲ့အမှတ်နေရာအနည်းငယ်ပိုနိုင်ခဲ့တယ်ဆိုတဲ့အချက်ကိုလည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။တဟာအနေဒီအနေနဲ့လွတ်တော်တွင်လူများစုဖြစ်ရေးလိုအပ်တဲ့60ရာခိုင်နှုန်းကိုအနိုင်ရလိုက်တာလို့ဆိုပါတယ်။အတိုက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့အရင်ရွေးကောက်ပွဲမှာအမှတ်နေရာ42နေရာအနိုင်ရခဲ့ရာကအခုရွေးကောက်ပွဲမှာအရေးအတွက်ရော့ပြီး33နေရာသာအနိုင်ရခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ပြည်နယ်နယ်တိုင်းဒေသကြီးလွတ်တော်တွေမှာကြံ့ခိုင်ရေးပါတီဟာအရင်က85နေရာအနိုင်ရခဲ့ရာကအခုဒီချိန်မှာတော့38နေရာသာအနိုင်ရပြီးတိတိတသာရှုံးနေခဲ့တယ်ဆိုတဲ့အချက်ကိုလည်းဆောင်းမရှင်ကထောက်ပြထားပါတယ်။အနေဒီပါတီအခုလိုပြတ်တအနိုင်ရလိုက်တာဟာတော့ဆန်းစုကြည်ချောင်းလို့ဆောင်းမရှင်ကဆိုပါတယ်။ဒါဟာပါတီအနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ပြီးအမျိုးသားပြန်လည်ရင်ကြားစေရေးစတဲ့လုပ်ငန်းတွေမှာထိရောက်အောင်မြင်အောင်လှုပ်ဆောင်နိုင်စွာမရှိခဲ့တဲ့ကြားကပဲရွေးကောက်ပွဲမှာအခုလိုအပြတ်အနိုင်ရခဲ့တာလို့ဆိုပါတယ်။တော့ဆန်းစုကြည်ဟာလူကြိုက်များနေစေခေါင်းဆောင်တဦးဖြစ်ပြီးစစ်တပ်ကိုထိတ်တဲရင်ဆိုင်နိုင်တဲ့သူအဖြစ်ခံယူထားကြတဲ့အတွေ့ဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ရွေးချယ်ရေးကိစ္စနဲ့ပတ်သက်လို့တရားရုံးကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာအဓိကမကြပဲ ICJ နိုင်ငံကတရားရုံးမှာကိုယ်တိုင်တွားရောက်ခုခံခြေပခဲ့တဲ့ကိစ္စကလည်းပြည်တွင်းမှာလူကြက်များတဲ့အကြောင်းအရာဖြစ်ခဲ့တယ်ဆိုတာကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။အလားတူပဲကိုရိုနာဗိုင်းရပ်စ်ကိစ္စမှာလည်းရွေးကောက်ပွဲနှစ်မှာနိုင်ငံရေးရအမြတ်ထွက်အောင်ဒေါအောင်ဆန်းစုကြည်ကဆွမ်းဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ပြိုင်ဘက်အတိုက်ခံကြက်ခံရေးပါတီကတော့တိုင်းပြည်အတွင်းမှာစစ်တပ်ရဲ့ကိုဘွားအဖြစ်ရှုမြင်ခံရသလိုအများပြည်သူထောက်ခံအားပေးမှုရစေမဲ့အစီအစဉ်တွေကိုလှုပ်ဆောင်ပေးနိုင်စွာမရှိခဲ့ဘူးလို့ဆောင်းမမှထောက်ပြထားပါတယ်။ရိုဟင်ဂျာအရေးမဖြေရှင်းနိုင်သေးတဲ့အချိန်မှာအနောက်နိုင်ငံတွေအနေနဲ့ပြန်လည်ရွေးကောက်တင်မြှောက်ခံရတဲ့ NLD အစိုးရနဲ့လက်တွဲလှုပ်ဆောင်ကြပါမလား။အမေရိကန်မှာအသစ်တက်လာမဲ့သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ရော မြန်မာနိုင်ငံအရေးကိစ္စတွေကိုလက်ရှိသမ္မတဒေါ်နယ်ထရမ့်အစိုးရတဲ့ပိုပြီးစိတ်ဝင်စားမှုပြမလားဆိုတာတွေကိုစောင်းမမှမေးခွန်းထုတ်ထားပါတယ်ခင်ဗျာ။စောင်းမရှင်ဟာမြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမကြီးဖြစ်ရန်ကုန်မြို့မှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.indianexpress.com မှာဖတ်ရှုနိုင်ကြပါလိမ့်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကချင်ပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လည်ဖြစ်ပွားလို့ပေါ်ထွက်လာတဲ့စစ်ဆောင်ဒုက္ခသည်တွေကိုကချင်ရပ်ဖက်အဖွဲ့အစည်းတွေကကြီးရှုစောင့်ရှောက်နေပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
နေပြည်တော်အစိုးရဥဆောင်ပြီးပြုပြင်ပြောင်းလဲရေးလုပ်တဲ့2017ကစပြီးကချင်ပြည်နယ်မှာပြန်လဲပြစ်ခတ်ကြတာမို့9နှစ်ရှိသွားပါပြီစစ်ပြေးဒုက္ခတွေလည်းတသိန်းကျော်နေပါပြီသူတို့ကိုကူညီနေသူဟာကချင်ရပ်ဖက်အဖွဲ့အစည်းတွေဖြစ်ပါတယ်စီအစိုးရနဲ့18နှစ်ကြာအပြစ်ရထားပြီးမှဦးသိန်းစိန်အစိုးရလက်ထက်မှာပြန်လည်ပြစ်ခတ်ကြတာဖြစ်ပါတယ်စစ်ပြေးဒုက္ခတွေစောင့်ရှောက်ရေးလုပ်ငန်းတွေပတ်သက်ပြီးလန်ဒန်အခြေစိုက်ယူအချိုးဆောင်အဖွဲ့ Humanitarian Policy Group နဲ့ချင်းမိုင်တက္ကသိုလ်ကသူတည်သည့် Ashley ဆောက်တို့ကတွင်ဆင်းလေ့လာပြီးစာရင်းရေးထားပါတယ်ကချင်ပြည်ပကမှာလူသားချင်းစာနာထောက်ထားမှုဥပဒေကိုရောအပြည်ဆိုင်ရာလူအခွင့်အရေးဥပဒေကိုရောချိုးဖျက်ကြတာတွေ့ရတယ်လို့ကုလသမဂ္ဂလူအခွင့်အရေးယုံနဲ့ Amnesty လူအခွင့်အရေးအဖွဲ့တို့ကဆိုပါတယ်။ထင်းသလိုဖမ်းဆီးနှိပ်စက်မှုတပ်ဖြတ်မှုအဓမ္မစီကိုင်းမှုကြေးရွာတွေကိုပိတ်ခတ်မှုလူသားအချိုးဆောင်လုံခြုံရေးမလုပ်နိုင်အောင်ဟန်တားမှုနေရာသိမ်းပိုင်မှုစတာတွေဖြစ်ပွားနေတယ်လို့ဆိုပါတယ်။ KIA ကချင်တပ်ဖွဲ့ကလည်းတပ်ဖြတ်တာနဲ့အဓမ္မစစ်သားစုဆောင်တာတွေလုပ်တတ်ပြီးမြဲဒေသကနဲ့ရပ်ဖက်အဖွဲ့တွေကိုတော့ကူညီစောင့်ရှောက်သူအဖြစ်မြင်ကြပါတယ်
။ KIA ကချင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာကစစ်ပြေးဒုက္ခသည်တွေကိုလုံခြုံတဲ့စစ်ဆောင်စခန်းတွေစီကိုပို့ဆောင်ရမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ခရီးယန်ဓမ္မဆရာတွေဟာအရေးကြီးတဲ့ခန်းကန်တာကပါဝင်ကြပါတယ်။အထူးသဖြင့်တပ်မတော်နေမင်းနဲ့ KIA နေမင်းကြားဝင်ထွက်သွားလာကြတဲ့အခါမှာဓမ္မဆရာတွေဟာအရေးပါလာပါတယ်။ဓမ္မဆရာကိုခရီးယန်ဘုန်းကြီးအဖြစ်သတ်မှတ်ကြတာမို့အစိုးရအရာတန်းကရောတမရော်ကပါယူတီလေးစားကြတဲ့အတွက်ပြိပကဒေတာမှသွာလာနိုင်တာဖြစ်ပါတယ်စစ်ဆောင်စခန်းမှာစာသင်ပေးခြင်းသူတွေနဲ့ကူညီခြင်းသူတွေကိုလည်းဓမ္မဆရာတွေကပဲစီစဉ်ပေးပါတယ်ဒေတာဆိုင်ရာအခြေအနေနဲ့တင့်တော်တဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့အစည်းတွေကအကောင့်ထဲပို့ပေးကြပါတယ်ပညာရေးကျမရေးဥပဒေရေးရာတွေပါဝင်ပါတယ
်စစ်ဆောင်ပြည်သူအများစုဟာလေယာဉ်စိုက်ပျိုးသူတွေဖြစ်ပါတယ်ရိုးရာအစဉ်လာရပိုင်ဆိုင်သူတွေရှိတယ်လို့နားလည်မှုနဲ့ဝေထားသူတွေလည်းရှိပါတယ်။နေရက်ကိုစွန့်ခွာတဲ့စစ်ဆောင်တွေဖြစ်သွားတဲ့အခါမှာမြေယာတွေကိုပါစွန့်ခွာခဲ့ရပါတယ်။စစ်ဆောင်တွေရဲ့လေယာဉ်မြေနေရာကိုတရုတ်ကုမ္ပဏီနဲ့တပ်မတော်နဲ့ပတ်သက်သူတွေကဝင်ရောက်အခြေစိုက်ကြပါတယ်။မျိုးရဓလေးအရာထွန်ရက်စိုက်ပျိုးကြသူတွေမှာမြေယာပိုင်ဆိုင်မှုဆောင်ရွက်စာရမရှိတာများပါတယ်။ဒါကိုအခွင့်အောင်းယူပြီးရွာမြေကိုစစ်တပ်ပိုင်ဖြစ်အောင်အသွင်ပြောင်းလိုက်ပါတယ်။လမ်းပန်းဆက်သွေးရေးမှာလည်းစစ်တပ်ရဲ့စစ်စေးရေးဂိတ်တွေကြောင့်အခက်အခဲရှိပါတယ်။ဒါကြောင့်စစ်ဆောင်စခန်းကပြည်သူတွေဟာသူတို့ပိုင်တဲ့မြေယာတပ်မတော်လက်ထက်ရောက်သွားတာကိုမသိတာများပါတယ
်။စစ်ဆောင်ကချင်ပြည်သူတွေအားလုံးနေရက်စာပြီးပြန်ကျင်တယ်လို့ယူဆလို့မရပါဘူး။နေရက်ကိုဆွန့်ခွာတဲ့အချိန်ကြာညောင်းလာခဲ့ပြီးအရက်ဖက်အဖွဲ့အစည်းတွေကောင်းမှုကြောင့်စစ်ဆောင်စခန်းတွေမှာစားဝတ်နေရေးပညာရေးအဆင်ပြေလာတာမျိုးရှိပါတယ်။အဲ့ဒီအခါမှာကုရုကုရနဲ့စင်းရစွာနေရတဲ့နေရဇာတိကိုပြန်ရင်တော့မှမဟုတ်ပါဘူး။မူရင်းနေရမှာမြေယာပိုင်ဆိုင်မှုပြဿနာတွေရှိပေမဲ့အစိုးရကတော့စစ်ဆောင်ပြည်သူတွေနေရပြန်ရေးစီမံကိန်းကို2018နှစ်လကစပြီးအကောင့်ထဲပို့ပါတယ်။စစ်ဆောင်စခန်းတွေကြောင့်အစိုးရတိခါကြားခဲ့ရတဲ့အတွက်အ အတင်းပြန်ပို့တာဖြစ်နိုင်တယ်လို့ကချင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးကဆိုပါတယ်။တကယ်တော့အစိုးရဟာစစ်ဆောင်ပြည်သူတွေကိုစောင့်ရှောက်ရမယ့်တောင်းဝန်ပြက်ကွက်နေပါတယ
်။စစ်ဆောင်ကချင်လူထုကိုကာကွယ်စောင့်ရှောက်ရမှာကချင်အရပ်ဖွဲ့အဖွဲ့အစည်းဟာအမာခံဖြစ်ပါတယ်။ခရီးရန်ဘုရားကျောင်းကြောင်းကလည်းအကူအညီပေးကြပါတယ်။1994မှာစစ်အစိုးရနဲ့ KIA ကချင်တပ်ဖွဲ့အပြစ်ခတ်ရန်ဆဲပြီး2017ရောက်မှပြန်လည်ပြစ်ခတ်ကြတာမို့16နှစ်လောက်တည်ငြိမ်အေးချမ်းခဲ့ပါတယ်။အဲ့ဒီအချိန်မှာအရပ်ဖွဲ့အဖွဲ့အစည်းနဲ့ဘာသာရေးအဖွဲ့တွေပေါ်ပေါက်လာပါတယ်။မေတ္တာဖောင်ဒေးရှင်းနဲ့ရှလွန်ဖောင်ဒေးရှင်းဟာတင်ရှားပါတယ်။စစ်ပြေးဒုက္ခတွေကိုပြန်လည်နေရာချထားနိုင်အောင်ကူညီတဲ့အဖွဲ့တွေဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအပြည်ပြည်ဆိုင်ရာကကူညီထောက်ပံ့နေချိန်မှာကချင်အရပ်ဖွဲ့အဖွဲ့အစည်းတွေဟာကိုထူကိုထရုံးကန်လှူရှားကြရပါတယ်။အပြည်ပြည်ဆိုင်ရာအကူအညီကိုတရုတ်ကတိတ်လူလာတာမဟုတ်လို့တရုတ်နယ်စပ်ကိုစိတ်ဝင်စားတဲ့အလှူရှင်ရှားပါနေပါတယ်။ဒါကြောင့်ကိုအားကိုကိုရုံးကန်တဲ့ရက်ဖွဲ့အဖွဲ့အစည်းတွေကချင်းပြည်နယ်မှာပေါ်ထွက်လာပါတယ်။ကချင်းပြည်နယ်ကပဋိပက္ခကိုမဖြေရှင်းနိုင်သေးပဲတပြည်လုံးအပြစ်ကရစဲရေးကိုအစောတလျင်မလုပ်သင့်ဘူးလို့ကချင်းရက်ဖွဲ့အဖွဲ့အစည်းတွေကယူဆပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ရောဂါနဲ့အခမ်းရောဂါစီးချိုပတ်သက်မှုကြောင်းပြောပြထားပါတယ်။ကိုဗစ်ရောဂါကာလမှာစီးချိုရှိထားသူတွေကိုဗစ်ပိုးဖြစ်တာမတွေ့ရပေမဲ့ဖြစ်လာရင်တော့ပိုးပြင်းထန်တာပိုးသေဆုံးတာတွေ့နေရတာမို့ကြိုတင်ပြင်ဆင်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စီးချိုရှိသူတွေကိုဗစ်ပိုးမဖြစ်တာနဲ့ဖြစ်လာရင်တော့ပိုးသေဆုံးတာကိုဘယ်လိုတွေ့ရှိထားပါလဲ။စီးချိုနဲ့ဘယ်လိုအခမ်းရောဂါတွေကြောင့်ကိုဗစ်ဖြစ်လာချိန်ဘလောက်များများသေဆုံးနေပြီးဒါကိုကာကွယ်နိုင်ပါလားဒီအကြောင်းမြန်မာနိုင်ငံဆီးချိုသွေးချိုရောဂါအသင်းဥက္ကဋ္ဌဆီးချိုအထူးကုဆရာဝန်ကြီးနဲ့ဂုံတူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကအမေးထားပါတယ
်โอเคဆီးချိုသွေးချိုအထူးကုဆရာဝန်ကြီးပါမောက္ခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ရောဂါဖြစ်နေတဲ့ပြင်းထန်နေတဲ့ကာလမှာပေါ့နော်ရောဂါအခံရှိတဲ့သူတွေကသေဆုံးမှုအများဆုံးဖြစ်တာကိုတွေ့ရပါတယ်ဆရာအထူးသဖြင့်တော့ဆီးချိုရှိနေသူတွေလည်းအဓိကပါနေတာပေါ့နော်အဲ့ဒီခါကျတော့ဒီရောဂါရှိတဲ့သူတွေအတွက်ဘယ်လိုမျိုးနေထိုင်ပြင်ဆင်လှုပ်ဆောင်သင့်ရှောင်သင့်တာတွေကိုကျွန်တော်တို့ဒီနေ့အဓိကပြောမှာပါဆရာအဲ့တော့ပထမဆုံးအရေးကြီးဆုံးဆိုရင်ဆရာဘယ်အချက်ကိုစပြီးထောက်ပြတယ်လဲ
တကယ်ဒီကိုဗစ်ကာလမှာဆီးချိုရှိတဲ့သူတွေကဘယ်လိုနေထိုင်ရမလဲဆိုတာတကယ်ပြဿနာလေဒါတကယ်တွေ့နေရတဲ့အချိန်မှာဆီးချိုသွေးချိုနဲ့ပတ်သက်လို့ကတော့ကမ္ဘာမှာရှိတဲ့ထုတ်ပြန် paper စီကိုကျွန်တော်လိုက်ဖတ်တော့တာမန်အဖြစ်ဆိုရင် diabetes mellitus ဆိုခေါ်တဲ့ဆီးချိုသွေးချိုရောဂါကကိုယ်ခံကတာမန်လူတဲ့ပုံပြီးတော့နည်းတတ်တယ်ပေါ့ immunity မှာသူပြည့်ဆိုရင်မွေးရပါပေါ့ innate immunity မှာသူကကိုယ်ကကိုယ်ခံကချို့တက်တတ်တယ်ပေါ့ကျွတ်တက်တဲ့ကြောင့်မို့ပြုပြင် virus infection တွေပေါ့ virus ကြောင့်ဖြစ်တဲ့ယောဂပိုးတွေသူတို့ကပို့ပြီးတော့ရလွယ်တယ်ပေါ့တို့ပါတော့များလေအခုကျွန်တော် paper လိုက်ဖတ်ကြည့်တော့တော့တဲ့ကြည့်တော့ covid မှာကြတော့ဆီးချိုရှိတဲ့လူကဆီးချိုမရှိတဲ့လူကပို့ပြီးဖြစ်တယ်ဆိုတာနိုင်ငံတော်တော်များများမတွေ့ဘူးပေါ့သူပြည့်စု covid စခဲ့တဲ့သူပြည့် data တွေက paper တော်များထွက်တယ်ထွက်တော့အဲ့မှာသူတို့လူပေါင်း 8,000 ကျော်လေ့လာထားတဲ့ထဲမှာကိုဗစ်ဖြစ်တဲ့လူတွေမှာသူတို့ဆီးချိုဘယ်လောက်နှုန်းဖြစ်လဲလို့ကြည့်လဲဆိုရင်ဆီးချိုရှိုံတက်တက်နဲ့တော့ဆီးချိုရှိတဲ့လူကတော့ဆီးချိုမရှိတဲ့လူတွေပိုပြီးကိုဗစ်ပိုဖြစ်တယ်ဆိုတာအခုရိမတွေ့သေးဘူးပေါ့အဲဒီတခုကတော့နည်းနည်းလေးကျန်တဲ့တွေ့နေကြဟာနဲ့တော့ထူးဆန်းတယ်ပေါ့ကိုဗစ်မှာကြားတဲ့ခါကျတော့ဆီးချိုဖြစ်လို့ပိုဖြစ်တယ်လို့တော့မရှိဘူးပေါ့ဒါအမေရိကဒေတာလည်းဒီလိုပြောတယ်အင်္ဂလန် UK ကဒေတာလည်းပြောတယ်အဲတော့သူပြီးဆီးချိုအများကြီးဖြစ်တယ်ကျွန်တော် March April မှာဖြစ်ခဲ့တဲ့အီတလီနိုင်ငံကထွက်တဲ့ paper ကြီးဆိုရင်အဲ့ဒီဆီးချိုမှာကိုဗစ်ဖြစ်တဲ့နှုန်းနာကဂျန်နပူလေးချက်နဲ့တောင်သူကနည်းနည်းနည်းကျင်သေးတယ်
ဟုတ်ကဲ့ဆရာဒီယောဂအခမ်းအကြောင်းသူတို့ဆီးချိုကြောင်းပေါ့နော်သေဆုံးနှုန်းတက်တာကတော့သေကြတယ်ဆရာဘလူကြောင်းအခုလိုတက်ရတာလဲဆရာ
ဆီးချိုယောဂရှိတဲ့လူကကိုဗစ်ယောဂရပြီဆိုရင်တော့ဂျန်နဲ့ဆီးချိုမရှိတဲ့လူတွေတဲ့ဆိုင်ပို့ပြီးတော့ဆွဗီးယားပေါ့ပြင်းထန်တဲ့ယောဂအဆင့်ပို့ပြီးတော့ရောက်တယ်ငယ်ပြေပြောက်တဲ့နှုန်းနာလည်းပို့ပြီးတော့များတယ်ပေါ့အဲ့အဲ့ဒါတော့တကဘာလုံးမှတွေ့တယ်ပေါ့အဲ့တော့ဆိုတော့အမျိုးသား1နဲ့အမျိုးသား2ပေါ့ကမ္ဘာမှာကျွန်တော်တရားမှာ95ရာခိုင်နှုန်းကမျိုးစားနှစ်စီးချိုသွေးချိုယောဂါပေါ့ဒါခန္ဓာကိုယ်ရဲ့အနေပြီးတော့အင်ဆူလင်အာနိဒင်ကျသွားတဲ့အကြောင်းချက်ရှိတဲ့လူတွေပေါ့အဲ့မျိုးစားနှစ်စီးချို type 2 diabetes ပေါ့ဒါပေမဲ့ paper တစ်ခုမှတော့ဗာပြုတ်လဲဆိုတော့type 1 diabetes ပေါ့ရေရည်ရဲ့အနေပြီးတော့ ခန္ဓာကိုယ်ရအင်ဆူလင်လုံးဝမထွက်တော့နီးပါးပေါ့ဖြစ်နေတဲ့လူတွေပေါ့ပန်ကရက်စလုံးဝပျက်စီးနေတဲ့လူတွေပေါ့အဲ့ဒီအမျိုးအစားတိကျွတ်တူကျွတ်ယောဂလူနာတွေကလည်းပိုပြီးဖြစ်တယ်လို့ပြပတ်တစားမှာတော့တွေ့တယ်ပေါ့ဒါမှအများစုကတော့လူကြီးမှဖြစ်တာအမျိုးအစားနှစ်ဆိုတော့အမျိုးအစားနှစ်ကိုပဲလေ့လာထားတော့အမျိုးအစားနှစ်တွေမှာတော့ယောဂဖြစ်ခဲ့လို့ချင်းကိုဗစ်ပိုဇီတစ်ဖြစ်သွားပြီဆိုရင်တော့စီးကျွတ်ရှိတဲ့လူတွေကပိုပြီးသူများမရှိတဲ့လူတွေဆိုင်ပိုပြီးတော့ပြင်းထန်တဲ့ severity လို့ပြောတယ် severity လို့ခေါ်တဲ့ယောဂပိုဖြစ်တယ်နောက်ပြီးတော့ ICU ထဲရောက်တဲ့နှုန်းတော့ပိုများတယ်နောက်ပြီးတော့တည်တဲ့နှုန်းတော့ပိုများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံမှာအခုဒီယောဂခံစားမှုစီးကျူကြောင်ပေါ့နော်ဒီဆုံးကနှုံးနဲ့ကဘာမှာဖြစ်နေတဲ့နှုံးနေတာရှင်ချင်းရောဆရာဘယ်လိုနေတာရှိလဲ
အဲ့တည်တဲ့လူတွေကိုပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်ဗမာယူမာကကျမယူစတာထုတ်ထားတဲ့စည်ရင်းစရာကအခု2020အော်တိုဝါလ20ရဲ့အထိမှာအဲ့ဒီတုန်းကကြာတော့တည်တဲ့လူပေါင်း945ယောက်တည်ခဲ့တဲ့အချိန်မှာကိုမော်ဘီဒီတီလို့ပြောတဲ့ stress ကြရဆရာမေးတဲ့နကူကနကူရီကနေပြီးတော့ယောဂခံရှိတဲ့လူတွေကအဲ့တည်တဲ့လူတွေရဲ့62ယောက်ရင်တော့ယောဂတစ်ခုမှတစ်ခုတော့ရှိကြတာတွေပဲအဲ့တော့ဘာယောဂတွေဖြစ်များလဲလို့ပြောထားရင်တော့ကျမယူစတာထုတ်ပြန်ထားတဲ့ကိန်းဂဏန်းရဆိုရင်တော့43.9%ယောဂိုင်းတော့တွေးတိုးနဲ့နှလုံးတွေးကြောခြင်းနဲ့ယောဂနှလုံးယောဂတွေရှိတယ်တဲ့ဆိုတော့အဲ့ဒါအများဆုံးပဲအဲ38.3%ယောဂိုင်းတော့စီးကျူသူကျူယောဂရှိတယ်ပေါ့အဲအဲ့မှာ38.9%တုန်းကတော့ကင်ဆာယောဂခံရှိတယ်ပေါ့အော်တိုဝါလာ20နှစ်နေတုန်းကထုတ်ထားတဲ့သတင်းစာမှာပြေဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းကျွန်တော်ပြန်ရရတော့နောက်ဆုံးသတင်းရောက်တာပဲဒါပေမဲ့ကမ္ဘာမှာဖြစ်တာနဲ့တွေ့ကြည့်လိုက်ရင်လည်းကမ္ဘာနိုင်ငံတွေမှာလည်းတနင်္လာနေ့တိုင်ငံတော့ကွာတယ်သူပါဆိုများသောများသောဖြစ်တော့30ပတ်ဝန်းကျင်လောက်35ပတ်ဝန်းကျင်လောက်အဲ့ပတ်ဝန်းကျင်လောက်ကစီးကျူရှိတဲ့လူတွေကပေပြောက်သွားတဲ့လူတွေဖြစ်တာများတယ်ပေါ့ဆိုတော့စီးကျူသူကျူရှိတဲ့လူတွေကတော့ပိုပြီးပြင်းထန်တဲ့ယောဂဖြစ်ပြီးတော့ပေပြောက်နှုန်းနှံများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီးကျူရှိတိုင်းဒီသေဆုံးမှုများနိုင်သလားပေါ့နော်ဒါကိုကာကွယ်နိုင်လားကြိုပြီးတစ်ခုထိန်းနိုင်လားပေါ့
စီးကျူရှိတိုင်းတော့လည်းသေတာမဟုတ်ဘူးပေါ့ကျွန်တော်တို့အတွေ့အကြုံရတော့စီးကျူရှိတော်များလည်းစီးကျူထိန်းသိမ်းမှုမကောင်းတဲ့လူပေါ့ diabetes control ပေါ့ glycemic control မကောင်းတဲ့လူတွေပေါ့အဲ့ဒီလူတွေကပိုပြီးတော့စီကျူထိန်းသိမ်းမှုကောင်းတဲ့လူတွေဆိုင်ထိန်းသိမ်းမှုမကောင်းတဲ့လူတွေတို့ဆိုလည်းလူတွေပြသူကျူတွေများနေတဲ့လူတွေပေါ့သူကျူတွေများနေတဲ့လူတွေကတည်တဲ့လူများတယ်ပေါ့အဲ့တော့ကိုဗစ်ကာလမှာအခုစီကျူဘာတွေ့နေလဲဆိုရင်စီကျူမရှိသေးတဲ့လူတွေကလည်းစီကျူဖြစ်လာတယ်ယောဂအစ်စ်ဖြစ်လာတဲ့လူတွေပိုများလာတယ် stress တွေကြောင့်မလို့ stress တွေအများကြီးပါတော့ပေါ့နောက်ကျန်တဲ့ဆေးဝါးတွေကြောင့်တချို့ဆေးဝါးတွေလည်းစီကျူပိုဖြစ်စေတဲ့ဆေးဝါးတွေပေါ့နောက်ပြီးတော့ physical activity ပေါ့လူတွေကလော့ကဒေါင်းကြီးလောက်ထားတဲ့အိမ်ထဲမှာနေရတဲ့ exercise မလုပ်ရဘူးအဲ့တော့ကိုယ်လက်လှုပ်ရှားမှုတွေနည်းတယ်စိတ်တွေကတော့ကတွေရောက်နေတယ်ဒီကြားမှာစားတဲ့အစာစားတွေကလည်းကျန်းမာရေးနဲ့မညီညွတ်ဘူးစီးကျူပိုပြီးတော့စိုးတည်တယ်စီးကျူဖြစ်စေတဲ့အစာစားတွေဖြစ်နေတယ်ပေါ့အဲ့ဒါကြောင့်စီးကျူနှုံးမှမရှိသေးတဲ့လူကလည်းပိုပြီးတော့ခါတိုင်းနဲ့ဆိုင်စီးကျူတွေ့လာတယ်မှာကျွန်တော်တို့စီကန်းဒီမှာဆိုရင်လာလိုက်ဒီတနေ့တနေ့ကိုခါတိုင်းတော့ဆိုလို့ရှိရင်လူနာအစ်စ်ပေါ့စီးကျူဖြစ်သေးပြီးစဖြစ်တဲ့လူနာကတနေ့ကိုလူနာတရားမှာတယောက်ကနေယူ6ပတ်နေယူ10ရက်လောက်ထဲမှာလူနာတက်လာတော့ညလေအခုကျွန်တော်တို့ဟိုစီကန်းနေမှာ OBD တွေမှာလာတာပါတွေ့တယ်ဆိုတော့15ရက်ခိုင်နေလို့20ရက်ခိုင်နေလို့လူနာတက်တည်လာတာတရားမှာဒီလို15ရက်ရောက်နေစလောက်ကလူနာတက်တည်လာနေတာတွေ့တယ်ပေါ့အဲ့ဒါနံပါတ်1နံပါတ်2ကစီကျူသူကျူရှိပြီးတော့ဒီကိုတော့ကတောက်စင်းနဲ့တောက်နေတဲ့လူတွေက control အောက်ကိုပြီးတော့သူတို့တောက်စင်းရနေပြီးတော့ insulin ပြောင်းပြီး or insulin ထပ်ပြီးတောင်းထိုးရတဲ့လူနာတွေများလာတယ်နောက်တစ်ခုက insulin ထိုးနေတဲ့လူတွေကလည်းဒီစလင်ကနေလူတာတဲ့ဒုစပမာဏပိုပြီးများလာတာလေးတွေ့တယ်ပေါ့ဆိုတော့စီးကျူနဲ့ကိုဗစ်ကအဲ့လိုဆက်သွက်မှုတွေရှိတာကျွန်တော်တွေ့တယ်ပေါ့အဲ့တော့အဓိကပါလူလဲဆိုတော့ကိုဗစ်မဖြစ်ခင်ကာလတွေကကျူပြီးလူကပြင်းစင်ထားမှုလူတယ်ကိုယ့်ရဲ့စီးကျူသူကျူကောင်းထိန်းသိမ်းမှုလူမယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မှာအရက်သားကားတစ်စီးမိုင်းကွဲထိမှန်ပြီးလူ3ဦးသေဆုံးပြီးတော့6ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော်ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့ UWSA ဝတ်တက်ကဦးညီကပ်ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြတယ်ဆိုတာနဲ့ရွေးကောက်ပွဲအလွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေတိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်း
ကန့်လန့်ချက်အပေါ်တိုင်းနာပါတီတွေကဘလို့မြင်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်မှာမိုင်းတလုံးပောက်ကွဲတဲ့အတွက်တာယာကုန်းရွာကထိန်အလှူကပြန်လာတဲ့အရတားကားတစ်စီးထိမှန်ပြီးမိသားစုဝင်3ဦးသေဆုံးကတချို့လဲဒဏ်ရာရရှိခဲ့ပါတယ်အဲ့ဒီမိုင်းဟာနိုဝင်ဘာလ18ရက်နေ့နေ့လယ်ပိုင်းကတောင်ပြိုကျိန်ချောင်းလန်းလက်ရခြေရွာအနီးမှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ခရီးမြိုင်ခြေရွာကကိုကျော်ရဲအောင်နဲ့ဇနီးဖြစ်သူမအေးဆန်းနုအပါဝင်နနစ်သားအရွယ်ကလေးတဦးတည်ဆုံးခဲ့ပါတယ်ဒဏ်ရာရရှိသူတွေဖြစ်တဲ့ဥဆန်လာထွန်းအပါဝင်ခရီးမြိုင်ခြေရွာသား6ဦးကိုတော့အခုအခါစစ်တွေနဲ့မောင်တော်ဆေးုံမှာဆေးကုသမှုပေးနေရပါတယ်အခုပောက်ကွဲတဲ့မိုင်းကွဲမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ခရိုင်အုပ်ချုပ်ရေးတာဝန်ရှိသူတွေကတော့အာစာအဖွဲ့ကထောင်ထားတဲ့မိုင်းဖြစ်နိုင်တယ်လို့သတင်းဌာနတွေကိုပြောဆိုထားပြီးအရင်ကလည်းအဲ့ဒီနေရာတဝိုက်မှာနှဲချဆောင်တပ်ဖွဲ့တွေမိုင်းဆွဲခံရတာနဲ့ချောင်းမြောင်းပစ်ခတ်ခံရမှုတွေရှိခဲ့ပါတယ်
ရွေးကောက်ပွဲပြီးစပတ်ခန့်ကြာမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ UWSA ဝန်တပ်ဖွဲ့ကဒုတိယနိုင်ငံရေးမှူးဆင့်ရှိဥညိကဥဆောင်တဲ့ကိုစလဲဖွဲ့ကိုတရိကံဇေဒတန်စစ်ဌာနချုပ်မိုင်းဆက်တပ်နယ်ကြောက်စဲရိတ်တာမှာတွေ့ဆုံခဲ့ကြပါတယ်။နိုဝင်ဘာလ18ရက်နေ့ကတွေ့ဆုံခဲ့ကြတာပါ။တွေ့ဆုံပွဲမှာကျမ်းမာရေးဆောင်ရှားမှုအကြောင်းသာအဓိကထားဆွေးနွေးတယ်လို့တမတော်သတင်းမှပြန်ကြားရေးကထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးကဏ္ဍမှာတော့အကြောင်းမျိုးမျိုးကြောင့်နှောက်နှေးကြကြနေကြောင်းဝါသဖွဲ့ကို NCA လမ်းကြောင်းမှန်ပေါ်ရှောက်လမ်းပြီးဒေတာမှုပြုစုတဲ့ရေးတွေဆောင်ရွက်ကြဖို့လိုကြောင်းတမတော်အနေနဲ့ပညာရေးနဲ့စီးပွားရေးမှာကိုယ်ကြီးဆောင်ရွက်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။
ဆောင်းတွင်းကာလအတွက်ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ပေးဆောင်ပြည်သူတွေစောင်းနဲ့အနှွေးထယ်လိုအပ်နေတယ်လို့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးကော်မတီ RRCCI အဖွဲ့ကမှတ်နှမ်းဝေကပြောပါရယ်မြမတပ်မတော်နဲ့ရခိုင်တပ်တော်တို့အကြမ်းတိုက်ပွဲကြောင့်နေရာစုံခွာပြီးထွက်ပြေးလာကြတဲ့စစ်ပေးဆောင်ပြည်သူအများစုဟာအဝတ်တထည်ကိုတစ်ခုနဲ့အရေးပေါ်ထွက်ပြေးလာကြတာဖြစ်ပြီးနှွေရာသီနဲ့မိုးတွင်းကာလမှာအနှွေးထယ်နဲ့စောင်းတိတ်မလိုအပ်ပေမဲ့အခုဆောင်းရာသီကာလမှာတော့အနှွေးထယ်နဲ့စောင်းကိုကြီးပန့်ပိုးဖို့လိုအပ်နေတယ်လို့မန္နန်းဝေကပြောပါတယ်အခုလက်ရှိပလောဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူ1000ကျော်ခန့်ရှိနေပြီးပလောဝမြို့ပေါ်မှာ9000စမီးမြို့ပေါ်မှာ4000ကျော်စိန့်စင်းကျေးရွာမှာ200ကျော်နဲ့မိစာကျေးရွာမှာ900ကျော်ရှိနေပါတယ်
ကရင်မျိုးရဒီမိုကရက်တစ်ပါတီ KNTB နဲ့တနက်ကင်တချို့ကကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးမှလာရောက်ရန်ကားတဲ့ဆိုပြီးအွန်လိုင်းပေါ်ဖြန့်ဝေတာဟာသတင်းမှားတာဖြစ်ကြောင်းအွန်လိုင်းပေါ်တင်သူနေမင်းဦးကနိုဝင်ဘာလ14ရက်နေ့မှာ KNTB ပါတီဗဟိုရုံးမှပြန်လည်ဝန်ခံခဲ့ပါတယ်ဖြစ်ပုံအကြောင်းအရကိုမသိဘဲအမှန်သိပြီးစင်လိုက်တာဖြစ်ကြောင်းအွန်လိုင်းပေါ်သတင်းမှားတင်သူနေမင်းဦးဖေဖိုအကောင့်3လူကဝန်ခံပြီးပြန်လည်တောင်းပန်တာလည်းဖြစ်ပါတယ် KNTV ပါတီကိုယ်စားလှယ်နဲ့ KNU လက်နက်ကန်တို့ရွေးကောက်ပွဲကော်မရှင်ရုံးမှလက်နက်နဲ့ဝင်ရောက်ရန်ကားတဲ့ဆိုတဲ့သတင်းမှားကြောင့် KNTV ပါတီနဲ့လက်နက်ကန်တွေကိုအများပြည်သူတွေအစိမ်းမြေလှဲသွားတာတွေလည်းရှိသွားကြောင်း KNTV ဘက်ကဆိုပါတယ်ဖြစ်စဉ်အမှန်ကတော့ KNTB ပါတီကိုယ်စားလှယ်နှူးကနေပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးမှပုံစံ16တွားရောက်တောင်းယူခဲ့တာဖြစ်ပြီးလက်နက်ကင်ဖွဲ့နဲ့လက်နက်သွေးလည်းမပါကြောင်း KNTB ဘက်ကပြောဆိုပါတယ်
မွန်ပြည်နယ်ကျေးရွာအလူအက်ခံပွဲတွင်မှဘိန်းစာရွက်အပါအဝင်မူရစေဝါအသုံးပြုမှုဒလိဟာလူငယ်တွေအကြားပြောင်းလဲဖြစ်ပေါ်လာတာကိုတွေ့ရကြောင်းမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်း Harform မူရစေဝါသူတည်တနာပြုစုသူနိုင်ချွန်းကဆိုပါတယ်လူငယ်ចောင်းသားတွေမူရစေဝါပုံမှုအသုံးပြုမှုများလာခြင်းကြောင့်ပညာသင်ကြားမှုအခြေအနေအားနည်းလာပြီးပညာတတ်အရင်းမြစ်ဆုံးရှုံးရတဲ့အခြေအနေတွေရှိလာနိုင်တယ်လို့၎င်းကဆိုပါတယ်အစိုးရအနေနဲ့မူရစေဝါအန်ဒီရဲ့ယော့နယ်လာဖို့မူရစေဝတာစီရေးဆိုင်ရာပြည်သူလှုပ်ရှားမှုများပြုလုပ်ခြင်းအသိပညာပေးခြင်းဆွေးနွေးပွဲများပြုလုပ်သင့်ပြီးအစိုးရပညာရေးတည်ယုံညွန်တန်ရေးဆွေးရမှာမူရစေဝအန်ဒီအကြောင်းအရာတွေကိုထက်သွင်းရေးဆွဲတင်ကြောင်းမွန်လုံငယ်စုံရက် MYF ကတိုက်တွန်းခဲ့ပါတယ်
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ၁၂ရက်နေ့ကကမ်းလှမ်းခဲ့ပါတယ်။ဒီကမ်းလှမ်းချက်ပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်ရှိပါသလဲဆိုတာကိုမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ိုင်းရင်းသားပါတီတွေယူမှန်းချက်ဟာအဖွဲ့ချုပ်ရဲ့ယူမှန်းချက်တွေနဲ့တူညီကြတဲ့အတွက်အဖွဲ့ချုပ်အနေနဲ့နောက်နောက်ကမှတိုင်းရင်းသားလူမျိုးစုများရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်သွားမယ်ဒီမိုကရေစီဖက်ဒရယ်ရေးကိုတက်တက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်ကြောင်း NLD ရဲ့ကမ်းလှမှုပေါ်ရခိုင်မျိုးသားပါတီ ANP ဒုဥက္ကဋ္ဌဒေါ်အေးနုစိန်ကခုလိုပဲပြောပါဗျာ
သမီးတို့ကမြေကောက်ပွဲညနေ7:00မြို့နေမှာပုံညနေတဲ့ဘောတော်မှမင်းဆန္ဒနေတွေပုံကန့်တက်ပြီးတော့လုံရတဲ့ဒေတာကပါတီဖြစ်တယ်။အဲ့လိုတော့လည်းဘုံသူ့တမို့ဟိုအနိုင်ရတဲ့ငယ်နေပါပါဥယျာဉ်နဲ့ပဲဆက်တန်းရမှာဖြစ်တယ်ဆိုတော့အဲ့ကျမတို့ကကလက်ရှိအနိုင်ရအစိုးရကနေနောက်ထပ်အစိုးရဖွဲ့နိုင်မဲ့အစိုးရရဲ့ဒီလဲဟာဒီဒီကောင်စုအရေးနဲ့ပတ်သက်ပြီးတော့အသေးစိတ်လုပ်ငန်းစဉ်တွေဘယ်လိုချမှတ်မလဲဆိုတာကိုကြည့်ပြီးမှပဲပြောလို့ရ
NLD ပါတီရဲ့တရားဝင်ကမ်းလှမ်းချက်တွေမြောက်လာတဲ့အတွက်ဒေါ်ရမှတ်ချက်ပေးစရာမရှိဘူးလို့လေမွန်ညင်ညွတ်ရေးပါတီ MUB တွဲဖက်သွင်းရမှုတဲ့နန်လီရသမကဆိုပါတယ
် NLD ရဲ့ကမ်းလှမ်းချက်ကကျွန်တော်တို့ပါတီကိုတရားဝင်စာရောက်ရှိလာခြင်းရှိသေးတဲ့အတွက်အဲ့ဒီပေါ်မှာကျွန်တော်တို့ကဘာမှစဉ်းစားဆုံးဖြတ်တာမရှိသေးဘူးသဘောထားချမှတ်ထားတာမရှိသေးဘူးသို့တော်လည်းပဲကျွန်တော်တို့ပါတီမှာအနာဂတ်ခွဲတဲ့နိုင်ငံကိုတည်ဆောက်တဲ့နေရာမှာအနာဂတ်အားရှိတဲ့ဒီမိုကရေစီအားရှိတဲ့စီပေါ်မီလောက်ဆောင်ဖတ်တာနဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်နိုင်မယ်ဆိုတော့နိုင်ငံရေးရည်ရည်ချက်ကတော့ကျွန်တော်တို့ပါတီမှာမူလကရှိတာပြီဖြစ်ပါတယ
်အလားတူရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌစာညွန့်လွင်ကလည်းပါတီနေနဲ့အနာရပါတီခေါင်းဆောင်ရဲ့မိခွန်းလာပြီးမှပဲစဉ်းစားရလိမ့်မယ်လို့အခုလိုပဲပြောပါတယ
်ပါတီနေနဲ့တော့လောလောဆယ်ဘာမှမရှိသေးဘူးအကြောင်းလဲဆိုတော့ဘာဖြစ်လာမလဲဆိုတော့တိကျဘာမှမသိနိုင်သေးဘူးအနာရတဲ့လူတွေရဲ့ပါတီခေါင်းဆောင်ကနေပြီးတော့နိုင်ငံတော်ကတော့ပြည်တဲ့မိခွန်းလာပါလိမ့်မယ်အဲ့နောက်ပိုင်းမှာပဲစဉ်းစားမှာပါအခုနေစဉ်းစားလွဲမှာပေါ့ကျွန်တော်တို့ပါတီတွေရဲ့မူလဒီမှဆက်တဲ့ဖက်ဒရယ်ပြည်တော်ခုထူထောင်ရေးဓာတ်လူကြီးများရေးအဲ့ဒါရတော့ငကိုတိုင်းပါပဲ
2020နိုဝင်ဘာလ10ရက်နေ့အထွေထွေရေးကောက်ပွဲရလာရပြည်တော်စုလွှတ်တော်မှာ NLD 396နေရာတိုင်းရင်းသားပါတီအလုံး48နေရာနဲ့အတိုက်အခံပြီးခိုင်ဖြိုး USDV ပါတီကကိုယ်စားလှယ်33နေရာသာနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့2020ရွေးကောက်ပွဲမှာတိုင်းသားပါတီအများစုဟာမျှော်မှန်းထားသလားအောင်မြင်မှုမရရှိခဲ့ကြပါဘူး။ဘာကြောင့်ရှုံးနေရလဲဆိုတာနဲ့ပတ်သက်ပြီးအမည်ရဲ့စူးစီးချက်ကိုနိုင်ငံရေးကတင်ဆက်ပေးထားပါတယ်။
လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကပ်ရောဂါအခြေအနေနဲ့ကြိုတင်မဲတွေကြောင့်ပါတီနဲ့ထားသည့်သလောက်အနိုင်မရဘူးလို့ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်ရောဂါကိုကြောင်းပြပြီးတော့ကျူတင်မဲတွေစီစဉ်ဆောင်ရွက်တာအဲ့ဒီမှာလည်းတစ်ချက်တို့တွေ့အားသာချက်ပေါ့ကျူတင်မဲတွေဆိုတဲ့ဘက်မှာပြောတာတော့60ကျော်ဒါပေမဲ့တကယ်တမ်းကျတော့60မကျော်တဲ့လူတွေတပုံတပင်ကြီးနောက်တစ်ချက်ကပါတီကြီးအနေနဲ့သူ့ပြည်နယ်တွေမှာဆိုလို့ရှိရင်ပြောအချုပ်ရေးမှုတွေတို့ကန့်ကွက်ထားပါလိမ့်မယ
်ကရင်မျိုးသားဒီမိုကရက်တစ်ပါတီဟာကရင်ပြည်နယ်မှာတနေရာမှအနိုင်မရရှိခဲ့ပါဘူးကချင်ပြည်နယ်ဘက်မှာတော့ပြိုင်ဖက်ပါတီတွေကနေတိုင်းဒါပါတီတွေကိုနီလန်းအသွဲအသွဲနဲ့စိုက်ခိုက်တာခံနေရတယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီ GSPP ဒုက္ခသက်သော်လွဲဘူးကပြောပါတယ
်လူထုနဲ့တွေ့တဲ့အခါကျွန်တော်တိုက်ခိုက်ခံရတယ်ရှိတယ်ဒီတိုင်းရင်းသားပါတီတွေအနိုင်ရလို့ရှိရင်ပေါ့နော်စစ်ဖက်နဲ့အောက်ပြန်ရောက်သွားမယ်ပြီးလို့ရှိရင်ကျမတို့ကဒီ USDP နဲ့တွဲထားတယ်ဆိုတဲ့ဟာမျိုးတွေပြောတဲ့အခါကျတော့မဲမပေးတော့ဘူးဆိုတဲ့ဟာမျိုးတွေရှိတယ်နောက်ပြီးမှကျမတို့ကဘူတာအိုလိုနေရာမျိုးမှာဆိုလို့ရှိရင်တော့ကျမတို့က KIA လို့ပြောခံရတယ်ပေါ့နော်နောက်တစ်ခုအစိုးဆုံးကပြည်내ပါတီဖြစ်တဲ့အတွက်သူတို့ဘယ်နည်းနဲ့မှအစိုးရမဖွဲ့နိုင်ဘူးဆိုတဲ့အခါကျတော့လူထုတွေကထောက်ခံချင်တော်ညာလဲဒီအချက်တွေအပေါ်မှာသူတို့ဝေဝါးသွားတာရှိတယ်ပေါ့နော
်ကချင်ပြည်내ပြည်သူ့ပါတီအနေနဲ့ကိုယ်စားလှယ်၄နေရာအနိုင်ရရှိထားပါတယ်ကြရားပြည်내ဒီမိုကရက်တစ်ပါတီခေါင်းဆောင်ခူတဲရယ်ကပါတီအနေနဲ့ထင်သလောက်အနိုင်မရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်စီယုံရင်လက်လိုတယ်ပြောမဆိုဒီချားထဲမှာလည်းဒီလက်ရှိအနိုင်ရပါတီဖြစ်တယ်နောက်ပြီးတော့မှဆိုရလည်းဖြစ်နေတဲ့အခါကျတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ထောက်ပါမှုတွေလည်းတချို့လိုက်ပြီးတော့မှပေးတာပေါ့နော်အဲ့လိုရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်တာပဲသူတို့ကဟိုပြီးတဲ့အခါကျတော့ဒါငွေကြီးထောက်ပါမှုတွေပေးနိုင်တဲ့ပါတီဟူပဲဒါနဲ့ထဲတာပါတ တယ်
ကယားပြည်နယ်တွင်ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP ကရှင်းနေရအနိုင်ရရှိထားပါတယ်ကချင်းကရင်ချင်းစတဲ့ပြည်နယ်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်အသအနိုင်ရရှိခဲ့ပြီးကြံတဲ့မွန်ရခိုင်ရှမ်းပြည်နယ်တွေမှာတော့တိုင်းသားပါတီတွေချက်သေးသလောက်အနိုင်ရရှိခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာကထိန်အလူကပြန်လာတဲ့အရတားကားတစီမိုင်းကွဲထိမှန်ပြီးလူ3ဦးသေဆုံး6ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော်ကားကွဲရေးဦးစီးချုပ်ဘောချုပ်မူချင်းမင်းအွန်လိုင်းနဲ့ UWSA ဝါတပ်ဖွဲ့ကဒုတိယနိုင်ငံရေးမှူးအဆင့်ရှိသူဦးညီကဦးဆောင်တဲ့ကိုစလဲအဖွဲ့တို့ဒရိကန်ဒေတာတိုင်းစစ်ဌာနချုပ်မိုင်းဆက်တပ်နယ်မှာတွေ့ဆုံကြပါတယ်။
တရရှိလို့အခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဘော်ကိုတင်ပြပါရမရှင်
။ဘီလာရုစ်နိုင်ငံမှာဩဂတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့သလိုရွေးကောက်ပွဲပြီးမှလည်းအလက်ဇန္ဒားလူကာရှန်ကာအစိုးရရဲ့အကွက်ချနှစ်ကွက်တဲ့လူခွင့်ရေးချိုးဖောက်မှုတွေလည်းအကြီးကျယ်ရှိခဲ့တယ်လို့ OSCE ခေါ်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးရဲ့အစီအစဉ်ကမှဖော်ပြလိုက်ပါတယ်။တမရလူကာရှန်ကာရဲ့နှစ်ကွက်မှုဟာဆန္ဒထုတ်ပေါ်သူတွေကိုတန်းခတ်ရေးနဲ့ကန့်ကွက်ဆန္ဒပြဖို့စိုင်းပြင်းသူတွေကိုချင်းချောက်ဖို့အတွက်အဓိကယူရတာဖြစ်တယ်လို့ OSCE ရဲ့အစီအစဉ်ကမှထောက်ပြထားပါတယ်။ညဉ့်ညစာဆန္ဒပြသူတွေတိုက်ခန့်လှုပ်ရှားသူတွေနဲ့သတင်းထုတ်တွေကိုနှိပ်စက်တာဥရမဲထင်းထင်းလာတဲ့အပြင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အသင်းဝင်းဖွဲ့စည်းခွင့်နဲ့ညီညွတ်စွာစုဝေးခွင့်တွေကိုပါပိတ်ပင်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်ငံရေးတိုက်ခိုက်နေကိုရဲစစနှိပ်စက်မှုတွေကိုသေချာမှတ်တမ်းတင်နိုင်ခဲ့ပေမဲ့ဒဇုံတယောက်ကမှတာဝန်ခံပြည့်ရှင်းတာမရှိတဲ့အတွက်အထူးစိုးရိမ်ပါကြောင်းဒါဟာဆွတ်ဆဲချက်တွေကိုအတည်ပြုပြီးကျူးလွန်သူတွေကိုဒီတိုင်းကင်းလွတ်ခွင့်ပေးတဲ့သဘောတရားပြီးနိုင်ငံရေးအမှုတွေကိုတရားမျှတစွာစစ်ဆေးဖို့ပြက်ကွက်တာဖြစ်တယ်လို့ OSCE စီရင်ခန်းစာကိုဥဆောင်ပြုစုသူနိုင်ငံတကာဥပဒေပါမခဟုတ်ကဲ့ဘနက်တက်ကပြောဆိုလိုက်ပါတယ်နိုင်ငံငွေ26နှစ်ကြာအုပ်ချုပ်နေပြီးရေကောက်ပဲတရားမျှတမှုမရှိတာကိုအသိမှတ်ပြုဖို့ညှင်းဆန်နေတဲ့သမရလူကာရှန်ကာကိုဖိအားတိုးပေးတဲ့အနေနဲ့ရေကောက်ပဲပြီးကြတဲ့ကဘီလာရုစ်နိုင်ငံတော်ဝန်ဆက်လက်ကန့်ကွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်သမရလူကာရှန်ကာကအာဏာကိုပိုပြီးတင်းကျပ်စွာဆုပ်ကိုင်တဲ့အနေနဲ့အနောက်ဖက်နယ်စပ်မှာတချို့ဒေသတွေကိုပိတ်ပစ်လိုက်ပြီးပြည်ထောင်စုဝန်ကြီးကိုလူစားထိုးပြီးလုံခြုံရေးအရာရှိတွေအနေနဲ့ဆန္ဒပြသူတွေကိုဒီဆက်မကတိုးပြီးနေနေမှုတိုက်တွန်းနေတယ်လို့သတင်းမီဒီယာတွေကဖော်ပြကြပါတယ်။အမေရိကန်ပြည်အောင်စုကဘီလာရုစ်ပြည်သူတွေရဲ့ဂုဏ်သိက္ခာနဲ့ကြံ့ကြံ့ခံနိုင်ကြောင်းကိုချီးကျူးအားကျနေစေပါပဲလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘီလာရုစ်အနာပိုင်အနေနဲ့သူတို့နှိမ်နင်းနေတာတွေကိုရပ်တန့်ပြီးဘီလာရုစ်ပြည်သူတွေတောင်းဆိုနေတဲ့တီးကြလွတ်လပ်တဲ့ရွေးကောက်ပွဲအခက်ခတ်တွေလေ့လာနိုင်မဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့အမေရိကန်ပြည်အောင်စုကဆော်ဩလိုက်ပါတယ်။OSCE ရဲ့အစီအစဉ်ခန်းစာမှာဘီလာရုစ်အနာပိုင်တွေအတွက်အကြက်တဲဆုံးသက်ရေးနည်းလမ်းတွေနဲ့ထောက်ခံကြံပြုချက်တွေပါဝင်ပါတယ်။ OSCE ကဲခက်လှလာရေးဖွဲ့စည်းလို့ရေးဘီလာရုစ်ပြည်သူတွေပေါ်ကျန်းပတ်နေနေတာတွေဆုံးသက်ရေးမတရားနှိပ်စက်မှုတွေအတွက်တာဝန်ရှိသူတွေကိုရေးယူရေးစားတဲ့ကြံပြုချက်တွေပါဝင်ပါတယ်။ဒါတွေမကပါဘူး။မတရားထိန်းသိမ်းထားသူတွေကိုမဖြစ်မနေလွှတ်ပေးရမှာဖြစ်ပြီးနိုင်ငံရေးတိုက်ခိုက်နေတဲ့ရပ်ဖက်ဖွဲ့စည်းတွေရဲ့ကိုယ်စားလှယ်တွေနဲ့နှစ်တာရရှိတဲ့အမျိုးသားဆွေးနွေးပွဲကျင်းပဖို့လည်းတိုက်တွန်းထားပါတယ်။တရားမျှတမှုဆောင်ကျင်းနိုင်ရေးနဲ့လွတ်လပ်ပြီးတရားမျှတရေးရေကောက်ပွဲကျင်းပပေးဖို့တောင်းဆိုနေကြတဲ့ဘီလာရုစ်ပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရည်တည်နေကြမှာခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ COVID-19 ရောဂါဖြစ်ပွားစေတဲ့ coronavirus အတွက်ထိရောက်ပြီးစိတ်ချရတဲ့ကာကွယ်ဆေးရဖို့ကမ္ဘာတစ်လောကျိုးစားမှုတွေကနေချက်သပရင်းနေမှာလဲ Britain Sea Company စီကတရင်ကောင်းကြားခဲ့ရပါတယ်။လူငယ်တွေမှာရောလူကြီးတွေမှာပါကိုခံအားကောင်းကောင်းနဲ့တုံ့ပြန်နိုင်စွမ်းရှိမဲ့စိတ်ချရတဲ့ဆေးထုတ်နိုင်မှုစ조사နေတဲ့ Britain က AstraZeneca Sea Company ကြီးရဲ့ Oxford တက္ကသိုလ်နဲ့ပူးတွဲပြီးစမ်းသပ်နေတဲ့ကာကွယ်ဆေးဟာအလားအလာကောင်းကောင်းနာမည်ကြီး Lancet ဆေးကျန်တွေကရေးသားခဲ့တာဖြစ်ပါတယ်။ November 3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ဟာချက်သပရင်းနေမှာအရေးပါတဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အွန်လိုင်းမှာတွေ့ဆုံပြီးသူ့အစိုးရအဖွဲ့အကူပြောင်းကာလအတွက်ဆက်ပြီးလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရလဒ်ပြောင်းလဲစေဖို့တရားရေးဆိုင်ရာကြိုးပမ်းမှုတွေကိုဆက်ပြီးလုပ်နေတာပါမြန်မာနိုင်ငံမှာ COVID-19 အကူဆက်ခံရသူ 9,400 ကျော်ရှိသွားပြီဖြစ်ပါတယ်သေဆုံးသူကလည်း 1,686 ယောက်ရှိပါပြီရောဂါသက်သာပျောက်ကင်းသွားသူကတော့ 9,000 ကျော်ရှိပါတယ် ဝရဖူးနေကတော့ပြပကပြန်လာသူ၁၀ယောက်ပါဝင်ဓာခွဲတီပြူဒူနာ1500ကျော်ရှိပြီးဒီထဲမှာရန်ကုန်တိုင်းကအများဆုံးဖြစ်ပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကလွတ်တော်ရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တဲ့အတွက်ရုရှားအနေနဲ့မြန်မာနဲ့ကမ္ဘာစုံဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်လိုကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကချက်တပရီနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တောက်ကြနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပ
This program has come to you from the Voice of America, Washington.